Welcome to the Voice of America in Burmese.
ချစ်စွာသောတော်တရှင်များမင်္ဂလာရှိတဲ့မနေ့ခင်းဖြစ်ပါသည်ခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဩဂတ်လ10ရက်စနေနေ့ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကတိုက်ရိုက်ထုတ်လွှင့်ချက်စတင်နေပါပြီခင်ဗျာ VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါပြန်လည်ထုတ်လွှင့်နေတာဖြစ်ပါတယ်မနေ့6လရက်နေ့ခွန်နိုင်တီတင်ဆက်မဲ့ခုမနေ့ခင်းအစီအစဉ်ကိုတော့ကျွန်တော်ငင်းငန်းအေးကတာဝန်ယူတင်ဆက်တော့မှာပါခင်ဗျာ
Ukraine အတိုက်ခံရတဲ့ Kharkiv ဒေသမှာ Russia ကရေပေါ်ချေနေချေညာလိုက်ပါတယ်။ Gaza တောင်ပိုင်းခန်း units ကိုတိုက်ခိုက်ခဲ့တယ်လို့ Israel ဘက်ကပြောပါတယ်။ Malaysia မှာထောက်ထားမဲ့မြန်မာအမျိုးသမီး60ကျော်ဖမ်းခံရပါတယ်
။အဲ့ဒီလိုနောက်ဆုံးရသတင်းတွေအပြင်မှာပြည်ပမြန်မာအလုပ်သမားတွေဘဏ်ကနေငွေလွှဲဖို့စစ်ကောင်စီဖိအားပေးနေတဲ့အကြောင်းနဲ့ထိုင်းကပြန်ပို့တဲ့မြန်မာတွေစစ်မှုထမ်းခိုင်းမှာစိုးရိမ်နေရတဲ့အခြေအနေသတင်းပေးပို့ချက်ကိုလည်းကြားဖို့ရှိပါတယ်။တရုတ်ထူးကိုယ်စားလှယ်ရဲ့နေပြည်တော်ခီးစဉ်ပေါ်သုံးသက်ချက်ကိုလည်းတင်ဆက်ဖို့ရှိပါတယ်ခင်ဗျာအဲ့ဒါ၄ပြီးမှာတော့နိုင်ငံတကာသတင်းဆောင်မတွေနဲ့အတူနောက်အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့အမျိုးသမီးကဏ္ဍသုတဆုံးလင်အမေရိကန်တခွင်သိပ်ပံနဲ့နည်းပညာကဏ္ဍတွေလည်းထုတ်လွှင့်မှုပြင်ဆင်ထားပါတယ်ခုရင်ဆုံးတော့ဒီကနေ့မနက်ထစ်တန်းရောက်သတင်းတွေကိုဒေါခင်မျိုးသက်ကကြီးညာပေးပါအောင်ခင်ဗျာ
အစ္စရေးကတောက်ချန်နေမှာဂါဇာတောင်ပိုင်းခန်းယူနစ်ဒေသကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့အစ္စရေးကာကွယ်ရေးဌာနကကြေညာပါတယ်ပါလက်စတိုင်းတွေရဲ့ rocket launcher နဲ့ပစ်ခတ်မှုကိုလက်တုံပြန်လာအပြင်ဒီဒေသမှာအကြမ်းဖက်သမားတွေသူတို့ရဲ့အခြေခံအဆောက်အုံတွေရှိတယ်လို့ထောက်လန်းရှိရတဲ့အတွက်တိုက်ခိုက်တာလို့ပြောပါတယ်ဒေသခံတွေနဲ့ပြောင်းရွှေ့ခိုးလုံနေသူတွေကိုဘေးလွတ်ရာဖယ်ရှားဖို့တတိပေးပါတယ်အောက်တိုဘာ9ရက်တိုက်ခိုက်မှုကိုကြိုးကန်တဲ့ရာယာစင်ဝါဟာခန်း unit မှာပုံနေနိုင်တယ်လို့အမေရိကန်ကရောအစ္စရေးကပါပြောပါတယ်ဟမတ်စ်ကောင်းဆောင်အစ္စမေလ်ဟာနီယာကိုအစ္စရေးကအီရန်မျိုးရောတဟီရန်မှာတုတ်တင်ခဲ့တဲ့နောက်ဆင်ဝါကိုဟာမတ်စ်တွေကခေါင်းဆောင်အသစ်ဖြစ်အစားထိုးခဲ့တာပါအခုလိုခန်းယူနစ်ကိုမတိုက်ခိုက်ခင်အချိန်ပိုင်းကလေးမှာပဲအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူကအပြစ်ရဆင်နွေးပွဲပြန်ဆမယ်လို့ပြောခဲ့တာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ကာတာအီဂျစ်ကဂါဇာအပြစ်ရဆင်နွေးပွဲကိုယ်စားလှယ်ချက်တရင်းနဲ့တွန်းအားပေးမှုကြောင့်အစ္စရေးဝန်ကြီးချုပ်ကဆင်နွေးပွဲကိုပြန်ပြီးဆဖို့သဘောတူခဲ့တာဖြစ်ပါတယ်ဂါဇာအပြစ်ရရဲ့အတွက်ဥရောပကော်မရှင်အကြီးအကဲနဲ့ပြင်သစ်သမ္မတအပြင်ဥရောပတလွားကခေါင်းဆောင်တွေကလည်းတိုက်တွန်းနေတာဖြစ်ပါတယ်ယူကရိန်းတပ်တွေဝင်ရောက်တိုက်ခိုက်တဲ့ Kharkiv ဒေသကိုရုရှားဆွေကတောက်ကြနေမှာအရေးပေါ်အခြေအနေကြေညာလိုက်ပါတယ်ရာနဲ့ချီတဲ့ယူကရိန်းတပ်သားတွေနေဆက်ကြော်ဖြတ်ပြီးရုရှားပိုင်း Kharkiv ဒေသနဲ့ဝင်ရောက်တိုက်ခိုက်တာ၄ရက်မြောက်နေမှာပဲအခုလိုကြေညာလိုက်တာဖြစ်ပါတယ်ဒါဟာယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်တာ2နှစ်ခွဲကာလအတွင်းယူကရိန်းကရုရှားမြေပေါ်ကိုအထူးမဆုံးဝင်ရောက်တိုက်ခိုက်တဲ့အနေအထားတွေ့ရပါတယ်တချိန်တည်းမှာပဲယူကရိန်းရှေ့ပိုင်းဒုံးဆက်ဒေသကကက်စ်ကုန်တိုက်ကြီးရှေ့မှာရုရှားကလေကြောင်းပစ်ခတ်မှုကြောင့်လူပေါင်း12ဦးသေဆုံးပြီး44ဦးဒဏ်ရာရတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒါဟာအရက်သားတွေပြစ်မှတ်ထားပစ်ခတ်တဲ့ရုရှားနောက်လုပ်ရတခုလို့ဒုံးဆက်ဒေသအကြီးအကဲကပြောပါတယ်။ရုရှားပိုင်းကက်စ်ဒေသမှာဝင်လာတဲ့ယူကရိန်းတပ်တွေကိုတွန်းလှန်တိုက်ခိုက်ဖို့အတွက်စစ်ကူပို့နေပြီလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။rocket launcher တွေတန်ကားတွေစစ်တုံးညင်တွေဒီတက်တကိုပေးပို့နေတယ်လို့ရုရှားသတင်းတွေမှာဖော်ပြပါတယ်။ရုရှား Ukraine နယ်စပ်ကလည်း6မိုင်လောက်အကွာမှာရှိတဲ့ Sus မြို့အနောက်ဖက်ဆင်ချေပုံဒေသမှာတိုက်ခိုက်နေတယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကပြောပါတယ်။ဒီမြို့ဟာရုရှားရဲ့တဘာဝဒဏ်ငွေတွေတင်ပို့ရအချက်ချာကြတဲ့မြို့လည်းဖြစ်ပါတယ်။အီရန်ဟာဒီသတင်းပတ်ထဲမှာနှစ်ရက်အတွင်းလူပေါင်း29ဦးကုမြတ်ခဲ့တယ်ဆိုတဲ့သတင်းတွေကြောင့်အထူးစိုးရိမ်ကြောင်းကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဗော်ဂါထက်ကပြောပါတယ်။ဒါအချိန်ကာလတိုးတိုးလေးတွင်အခုမြခံရသူအခြေအတွက်တိတ်များနေတယ်လို့ပြောပါတယ်။အီရန်ဟာဇူလိုင်လထဲမှာလူပေါင်း38ဦးကိုကုမြခဲ့တာဖြစ်ပြီးဒီနှစ်ထဲဆိုရင်အမျိုးသမီး15ဦးပါဝင်လူပေါင်း345ယောက်တည်းမနဲ့အခုမြခံရတာကိုကုလသမဂ္ဂမဟာမင်းကြီးရုံးကအတည်ပြုနိုင်ကြောင်းတောက်ကြနေမှာပြောပါတယ်။အခုမြခံရသူအများစုအမျိုးရေးဆေးသမားတွေဓမ္မမဟုတ်လူသက်သမားတွေလို့ပြောပါတယ်။လူခွင့်ရေးမဟာမင်းကြီးရုံးပြောခွင့်ရကတော့ရွေချက်ရှိရှိတက်ဖြတ်မှုနဲ့မသက်ဆိုင်သူတွေအပေါ်မှာတည်ရန်ပြစ်ဒဏ်ချမှတ်တာနိုင်ငံတကာလူခွင့်ရေးဆိုင်ရာစံသတ်မှတ်ချက်တွေနဲ့ကိုက်ညီမှုမရှိဘူးလို့တောက်ကြံတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အခုအကွက်မြတ်ခံရသူတွေထဲမှာ Cut Street, Arab Street, Blood Street ပါနေပြီးတချို့ကျင်းသားတွေဆိုသူတို့ရဲ့မိသားစုရှေ့နေတွေအတိပေးတာဘာမှမရှိဘူးလို့ပြောပါတယ်။အီရန်အခုလိုကွက်မြတ်ပြစ်ပေးတာနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းကုလသမဂ္ဂကပြောနေတာအတော်ကြာနေပြီဖြစ်ပြီးနိုဗင်ဘာလကပဲအထွေထွေအန်တိုနီယိုဂူတာရက်စ်ကအစိုးရခံစားထုတ်ပြန်တတိပေးထားတာဖြစ်ပါတယ်
UA မြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်လေးကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bean Juru ဓမ္မမဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် UA မြန်မာဝိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
VOA American တန်ကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မလေးရှားနိုင်ငံဂျိုဟိုပြည်နယ်က electronic စက်ရုံတရုတ်မှာအထောက်ထားမဲ့မြန်မာတွေအပါအဝင်နိုင်ငံခြားသား89ဦးဖမ်းခံရတယ်လို့မလေးရှားကမြန်မာအရေးဆောင်ရနေသူဦးဆိုးထက်သိန်းက VOA ကိုပြောပါတယ်။အဖမ်းခံရသူတွေထဲမှာမြန်မာမျိုးသမီး60ကျော်ပါနေပြီးမြန်မာအပြင်တရုတ်နဲ့နီပေါ်နိုင်ငံသားတွေလည်းပါတယ်လို့ပြောပါတယ်။စက်ရုံမန်နေဂျာလည်းအဖမ်းခံရပြီးမလေးအာနာပါရီကစက်ရုံတွင်ကလူပေါင်း189ဦးကိုဖမ်းဆီးပြီးစစ်ဆေးတာလို့ပြောပါတယ်။မလေးရှားနိုင်ငံမှာတရားဝင်လာရောက်တဲ့နိုင်ငံခြားသားတွေကိုရှေ့ဆင်ရေးအတွင်းနဲ့ရှာဖွေပြီးတော့ဖမ်းဆီးနေတာဖြစ်ပါတယ်။ August လာဇန်ကစပြီးနေရအနှံ့ဝင်ရောက်ရှာဖွေဖမ်းဆီးနေတာဖြစ်ပြီးနှစ်ရက်နေကတော့ကွာလာလမ်ပူပူချွန်းအရံမှာဖမ်းခံရတဲ့မြန်မာ10ဦးရှိတဲ့အပြင်ရှီလင်ကောပြည်နယ်မှာလည်းမြန်မာအများအပြားဖမ်းခံရတယ်လို့လူမှုမီဒီယာတွေမှာပုံနဲ့တူကဖော်ပြနေတာပါ။မလေးရှားအာဏာပိုင်တွေကတရားဝင်နိုင်ငံခြားသားတွေနေထိုင်လို့ရှိတဲ့ရက်ွက်တွေအလုပ်ဝင်အောင်လုပ်ကင်နေရှိတဲ့ဆက်ယုံတွေစားတောက်ဆိုင်တွေမှာရက်တိုက်လိုက်လံပြီးတော့ဖမ်းဆီးနေတာလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာကျောင်းသားတွေဥဆောင်တဲ့ဆန္ဒပြမှုကလည်းဝန်ကြီးချုပ်ရှိခ်ဟာစီနာနှုတ်ထွက်ခဲ့တဲ့နောက်ဂျေဇေဘရီနေကပါရီကနေပြန်ပြီးကြောက်လာတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်မဟာမစ်ယူနက်စ်ဥဆောင်တဲ့ဂျာဖြတ်အစိုးရအဖွဲ့ကျန်းသက်စာဂျိန်ဆိုယာမှာကျောင်းသားခေါင်းဆောင်နှစ်ဦးလည်းပါဝင်ပါတယ်။အစိုးရအလုပ်ကိုင်းအတွက်ခွဲရန်သတ်မှတ်တာကိုမကျေနပ်တဲ့ကျောင်းသားလှုပ်ရှားမှုကိုဦးဆောင်တဲ့အသက်26နှစ်အရွယ်နဟစ်အစ္စလမ်နဲ့အစစ်မမတ်တို့ကိုပါဂျားဖြတ်အစိုးရအဖွဲ့ဝင်73ဦးရဲ့မှာထည့်သွင်းထားတာဖြစ်ပါတယ်။အစိုးရရဲ့လုပ်ရကိုမကျေနပ်တဲ့လူမှုဆန္ဒပြပွဲဟာကျေပြန့်လာပြီးလူသေးဆုံးမှုတွေဖြစ်လာတဲ့ဇူလိုင်လလယ်မှာနဟစ်အစ္စလမ်နဲ့တခြားဒက်ကာတက်ကတို့ကျောင်းသားတချို့ကိုရဲကဖမ်းဆီးခဲ့တဲ့နောက်သူ့ကိုလူသိများလာတာလည်းဖြစ်ပါတယ်။နိုင်ငံတော်ဆန္ဒပြမှုတွေနဲ့အတူအကြမ်းဖက်မှုတွေနောက်ပိုင်းဝန်ကြီးချုပ်ရှိခ်ဟာစီနာပြည်ပကိုထွက်ပြေးတင်းချောင်ခဲ့ပြီး၃ရက်မြောက်နေမှာပဲငြိမ်းချမ်းရေးနိုဘယ်ဆုရှင်တဦးဖြစ်တဲ့စီးပွားရေးပညာရှင်မဟာမတ်ယူနက်စ်ဟာပါရီမှာဆေးကုသမှုခံယူနေရကနေဘင်္ဂလားဒေ့ရှ်ကိုပြန်လာတာဖြစ်ပါတယ်။မစ္စတာယူနက်စ်ဟာလူရေသန်း190ရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရွေးကောက်ပွဲကျင်းပပေးဖို့ယာယီအစိုးရအဖွဲ့ဥဆောင်အကြံပေးတာဝန်ကိုယူရတာဖြစ်ပါတယ်။ဘရာဇီးလ်နိုင်ငံဆာပိုလိုမြို့နားမှာခီးတဲ့တင်လင်းတစင်းပြစ်ချခဲ့တဲ့အတွက်လင်းပေါ်မှာလိုက်ပါလာသူ62ဦးစလုံးတေဆုံးသွားတယ်လို့ဗိုလ်ကြီးပတ်လေးချောင်းနိုင်ကသတင်းထုတ်ပြန်ပါတယ်။ဒီလင်းပြစ်ချမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေပြီလို့ဘရာဇီးလ်အာဏာပိုင်တွေကပြောပါတယ်။လင်းဟာကက်စကဘောကနေဆာပိုလိုမြို့ကိုဥတီပြန်တန်းလာတာဖြစ်ပြီးဆာပိုလိုအနောက်မြောက်ဖက်မိုင်90လောက်กว่าကဗန်ဟေရိုးမှာပြတ်ကျခဲ့တာဖြစ်ပါတယ်။လင်းဟာလူနေရပ်ကွက်မှာပြတ်ကျပေမဲ့အဆောက်အဦတစ်ခုသာပျက်စီးခဲ့တာဖြစ်ပြီးပြတ်ကျခဲ့တဲ့နေရာတဝက်ကဒေသခံတွေတော့သံုံတရားထိခိုက်မှုမရှိဘူးလို့အာနာပန်တွေကပြောပါတယ်။ပြတ်ကျသွားတဲ့လင်းခီးစဉ်အမှတ်283ပေါ်မှာခီးတဲ့က59ဦးလိုက်ပါလာတာဖြစ်ကြောင်းလဲလေးချောင်းလိုင်းကအတည်ပြုပါတယ်။ငင်းဝန်တန်း၄ဦးစလုံးဟာသတ်မှတ်အရေးချင်းပြေဝါသူတွေဖြစ်ကြောင်းလဲဘရာဇီးအရက်ဖက်၄ချောင်းဌာနကပြောပါတယ်။ပြက်ကြရတဲ့အကြောင်းရင်းအသေးစိတ်ကိုတော့မသိရသေးပါဘူး။ဘရာဇီးသမ္မတလူလာဒီဆယ်ဖာကတော့လင်းပေါ်မှာလိုက်ပါသွားတဲ့တေဆုံးသူတွေအတွက်၃မိနစ်တိုင်းငြိမ်းသက်ပြီးဝမ်းနေကြောင်းတောက်ကြတဲ့နေ့လဲသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဘရာဇီးမှာ2009ခုနှစ်တုန်းကဆာပိုလိုလေးစိတ်မှာလင်းပြက်ချမှုဖြစ်ခဲ့ပြီးလူပေါင်း199ယောက်တေဆုံးခဲ့ရတာဖြစ်ပါတယ်။
စနေမနေ့ထိတ်တန့်သတင်းတွေကိုဒေါခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ညာအခုထုတ်လင့်ချက်တွေနဲ့ပတ်သက်ပြီးမိမိရဲ့သဘောထားအမြင်တွေကို VOA Burmese Facebook နဲ့ YouTube ကတိုက်ရိုက်ထုတ်လင့်ချက်တွေမှာမှတ်ချက်ပြုကြဖို့လဲဖိတ်ခေါ်ပါတယ်ညာအခုကစလို့တော့သတင်းပေးပို့ချက်ဆောင်းပါးနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်သွားပါမယ်ကိုယ်တော်တရုတ်ထူးကိုစလေရဲ့ခီးစံပေါ်သုံးသက်ချက်တွေမတင်ဆက်မိမှာပထမဆုံးပြပမြမအလုပ်သမားတွေဘန်ကနေငွေလွှဲဖို့စစ်ကောင်စီဖိအားပေးနေတဲ့အကြောင်းသတင်းပေးပို့ချက်တစ်ပုဒ်နဲ့စတင်ကြပါမယ် မြန်မာစစ်ကောင်စီအပြည်ပရောက်မြန်မာအလုပ်သမားတွေရဲ့ဝင်ငွေ25ရာခိုင်နှုန်းကိုတတ်မှတ်ထားတဲ့ငွေလွှဲစနစ်တွေကနေအိမ်ပြန်လွှဲကြဖို့ဒီသတင်းပတ်ထက်မှာထပ်မံဖိအားပေးလာတာပါဒါပေမဲ့နိုင်ငံသားငွေစည်းနှုန်းပြင်ပပေါက်ဈေးတွေကတနေ့တခြားတက်လာတဲ့အတွက်အများစုကငွေပိုးရတဲ့ဟွန်ဒီစနစ်ကိုပဲအဓိကသုံးပြုနေကြတာပါရန်ကုန်ကသတင်းပေးပို့ချက်ကိုမတ်တင်ကြီးထက်ကပြောပြပါမယ်ခင်ဗျာ
ပြည်ပကို MOU စနစ်နဲ့ဆီလွတ်လိုက်တဲ့မြန်မာအလုပ်သမားတွေကိုဘန်းစနစ်ကနေငွေပြန်လွှဲဖို့စစ်ကောင်စီကဖိအားပေးနေပေမဲ့လေမြန်မာဘူဘန်ကတတ်မှတ်ထားတဲ့ငွေလဲနှုန်းဟာပြင်ပစည်းထက်အဆမတန်လျော့နေနေကြောင်းမြန်မာအလုပ်သမားတွေကပြောပါတယ်။ဒါကြောင့်ဈေးပိုရတဲ့ပြင်ပဟွန်ဒီငွေလွှဲတွေကိုပဲအကူအညီကြောင်းထိုင်းနဲ့မလေးရှားနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေကပြောပါတယ်။လာစာရဲ့25ရာခိုင်နှုန်းကိုအိမ်ပြန်ပို့ပါမယ်ဆိုတဲ့ဂရီးကဝတ်ကို2023စက်တင်ဘာလကစပြီးပြည်ပထွက်ခွာတဲ့အလုသမားတိုင်းစာချုပ်မှာလက်မှတ်ရေးထိုးခဲ့ရတာပါ။အဲ့ဒီနောက်ပိုင်းသွားတဲ့အလုသမားတွေတဲကငွေပြန်မလွှဲတဲ့သူတွေကိုစီးရင်ကိုတင်းပြပေးရမယ်လို့ပြည်ပအလုကန်ရှာပွေရေးအေဂျင်စီတွေကိုစစ်ကောင်စီဘက်ကအခုဩဂုတ်လ6ရက်မှာထပ်ပြီးတော့ဖိအားပေးထားပါတယ်။စီးရင်မပြနိုင်ဘူးဆိုရင်တော့အေဂျင်စီရောအလုသမားရောနှစ်ဖက်လုံးကိုအရေးယူမယ်လို့လည်းပြောပါတယ်။ငွေလဲနှုံအဆမတန်ကွာဟနေလို့နိုင်ငံခြားဘဏ်ကနေပြည်တွင်းဘဏ်ကိုလွှဲမယ်ဆိုရင်အလုသမားတွေနှစ်နာကြာအေဂျင်စီတစ်ခုရဲ့တာဝန်ခံက VOA ကိုပြောပြပါတယ်။ဒါကတက်လာတယ
်ဆိုတော့ဘောဘာနဲ့ဒီအပြင်ပေါက်သေးနေအကွာနေတာ။ဒါကတော့ခလေးကနားလဲရှင်နဲ့နောက်ထပ်ဒါနဲ့ရှုပ်ကြခြင်းဆိုလို့မတွေ့ရဘူးနော်။သူလွှဲတဲ့ပက္ခဏီစိုင်းရင်းကိုလည်းကျွန်တော်တို့အေဂျင်စီကိုခလေးလိုကျွန်တော်ပြန်တောင်းတယ်ဒါလေးတော့ဟုတ်ပါဘူးသူကတောင်းတယ်အဲ့အဲ့ခလေးကိုတောင်းတယ်မလို့ဘာဘလောက်လဲတလားဘလောက်လဲအဲ့တော့လိုက်တဲ့ဝိတ်တွေအေဂျင်စီကပြန်တောင်းဆိုတော့မောင်ပြတော့ဘလောက်ပြောရတယ်ကျွန်တော်ပြန်တင်ပေးရတယ်ဖိုင်ရက်ကိုခလေးကပြန်မပေးဘူးကျန်ပြန်ပေးဖို့ဖြစ်နေရပါတော့ဟိုကလုံသမားကတော့ချက်ချင်းရေးရလို့မရဘူးနော်မရတဲ့ခါကျတော့အေဂျင်စီကိုရေးယူမယ်လို့ပဲတော့ပြောတယ်လုံသမားကတော့ရေးယူခြင်းအဲ့တော့ဟိုကခလေးကအဓိကတန်းရှိတယ်ဆိုတော့ပြအောင်ပါမို့လေ။ဆာမို့လို့ဆိုရင်းရုံမရဘူးပေါ့နော်။အဓိကပို့ရင်းအေဂျင်စီရဲ့အင်းချက်တာပေါ့နော်။
ငွေလွှဲကိစ္စကိုတရားမလုပ်ပေးတဲ့အေဂျင်စီတချို့ကိုလည်းစစ်ကောင်စီကအရေးယူထားပါတယ်။အလုသမားတဦးချင်းစီရဲ့ငွေလွှဲကိစ္စကိုအေဂျင်စီတွေဘက်ကတာဝန်ယူပေးရတဲ့အတွက်အဆင်မပြေကြောင်းအလုသမားအေဂျင်စီတွေဘက်ကပြောပြပါတယ်။
အင်ဂျင်စီကဘုံတော့ရောက်တော့ဗျာဒီပတ်စံကကြတော့လုံသမားကလွှဲရမယ့်ပတ်စံတော့ဗျာအင်ဂျင်စီကလွှဲရမယ့်ပတ်စံမဟုတ်ဘူးဒါပေမဲ့အဲလိုလုံးမှာကကြတော့ကျွန်တော်တို့ကတော့အင်ဂျင်စီကနေကလေးလို့ slip နဲ့တိုးလိုက်တယ်ဆိုရင်တော့မှအဲ့အကျိုးကိုကျွန်တော်တို့ကတစ်သေးစီကနေတော့ဖြတ်ချလို့မရဘူးအဲ့ရနော်အားရောက်လဲဆိုကလေးတွေကိုလာကပြန်ပေးပြီးတော့မှကျွန်တော်တို့ကကလေးတွေကတိုက်ရိုက်ကြောင်းလို့ပြန်ပြီးတော့ပေးရဖြတ်ယူလို့မရဘူးဟိုကွက်လွှဲနေတဲ့ခါနဲ့တွဲမလွှဲနေတဲ့ခါနဲ့မလွှဲဘူးဗျာ
ဩဂုတ်လ9ရက်ညနေပိုင်းမှာတော့ပြင်ပဈေးကွက်မှာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ6000ကျော်သွားပြီဖြစ်ပါတယ်။စင်ကာပူဒေါ်လာကို4200ကျပ်ကျော်၊ထိုင်းငွေတစ်ပတ်ကို190ကျပ်ကျော်၊မလေးရှား1ရင်းဂစ်ကို1300ကျပ်ကျော်နဲ့တရုတ်ငွေတရွမ်ကိုတော့800ကျပ်ကျော်အထိရှိနေပါတယ်။တရုတ်နယ်စပ်မှာအလုရှင်တွေကလာစာကိုရွှန်းငွေမပေးတော့ဘဲမြန်မာကျပ်ငွေနဲ့ရှင်းပေးတဲ့အထိမြန်မာကျပ်ငွေကတန်ဖိုးကျဆင်းနေကြောင်းဒေသခံတွေကပြောပြခဲ့ပါတယ
်။မတ်တင်ကြီးထိုက်ပါခင်ဗျာအခုတော့စစ်ရေးသုံးသက်ချက်သတင်းတစ်ပုဒ်နဲ့ဆက်ပါမယ်။တရုတ်နိုင်ငံရဲ့အထူးကိုယ်စားလှယ်မစ္စတာတင့်ရှီကျွမ်းနဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မွေးမင်းအောင်လိုင်တို့ရဲ့ဩဂတ်စ်လ10ရက်နေ့ကတွေ့ဆုံမှုမပြေလည်တာကြောင့်ရှမ်းမြောက်မှာတိုက်ပွဲတွေပိုပြင်းထန်လာနိုင်တယ်လို့လေလာသုံးသက်သူတွေကရှိမြင်နေကြပါတယ်။ဦးဝင်းမင်းကစူးစီးတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒီနေ့ဇွန်လလယ်မှာမြန်မာနိုင်ငံကြီးဝင်ကြီးနဲ့လာတွေ့ခဲ့တဲ့တရုတ်အထူးကိုယ်စားလှယ်တင့်ရှီကျွမ်းဟာဒီတစ်ခေါက်တော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပါတွေ့တာရဲ့အဓိကအကြောင်းရင်းကိုတရုတ်မြန်မာရေးလေ့လာသုံးသပ်သူဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ
်အစီအစဉ်မရှိဘဲနဲ့လက်တလောဖြစ်တဲ့ခင်းင်းလို့ပြောတန်ကြားရတယ်ဗျာအဲ့တော့တခုရှိတာကတော့တကယ်မြေပြင်အဖြစ်တက်ကလည်းလာရှုပ်ကြသွားတဲ့ကိစ္စတွေပါတွေဖြစ်ပြီးတော့ဩဂုတ်လ9ရက်နေ့မှာမင်းအောင်လိုက်ပြောတဲ့မိန်ကွန်းကလည်းနည်းနည်းပြင်းထန်တယ်လေနော်အဲသူကနာမည်မဖော်ဝင်မဲ့တရုတ်ကိုစောင်းပြောတယ်ဆိုတာသိပါတာပေါ့တေချက်နှိမ့်ချက်ကနောက်နေ့လုတ်တဲ့တရုတ်ဆန့်ကျင်ရေးကြီးကလည်းတော်တော်ပြင်းပြင်းထန်ထန်လုတ်တာပြကျွန်မဗီဒီယိုခွေပါလေးကြည့်လိုက်ရတာလေအဲ့တော့တရုတ်ဘက်ကလည်းဗမာပြည်အရင်လဲသူတို့ဝင်ဖြည့်ရှင်းမှုကြိုးစားတာအမှန်ပဲ
ဟိုတလောကဥသိမ်းစိန်တက်တဲ့အစည်းအဝေးမှာလည်းရှိချင်းမှပြောပါရမယ်ခေါင်းနဲ့မှာပမာပြီးကိစ္စကတော့ကျွန်တော်တို့ဝိုင်းဝန်းကိုကြီးဖြည့်ရှင်ပေးရမှာပဲတကယ်လို့ကျွန်တော်တို့တနိုင်ငံနဲ့ကဖြည့်ရှင်မပေးနိုင်ဘူးဆိုရင်လည်းတခြားအဖွဲ့အစည်းတွေတခြားနိုင်ငံတွေနဲ့ပေါင်းပြီးဖြည့်ရှင်ပေးရမယ်လို့ပြောရကြဒီလာတွေ့ရတဲ့အကြောင်းရင်းပေါ်စီးရင်းနိုင်ငံတွေသုံးသက်သူ
CDM ဘုံမှုနောက်ရောက်လာတဲ့ပေါ့နော်သူအကျိုးစီးပွားထိခိုက်တာမျိုးကိုတော့မဖြစ်လို့ဘူးဒါပေမဲ့လည်းဒီစစ်ကောင်းဆောင်မင်းအောင်နိုင်ကတိုင်းပြည်တင်းရဲအောင်ထိနိုင်မယ်သူမျိုးမဟုတ်ဘူးဆိုတာကိုတရုတ်ဘက်ကသိမြင်လာတော့ဒီအခြေအနေကိုစိတ်ပျက်နေပုံရပါတယ်ဒါတော့လက်ရှိအနေအထားကိုလည်းအပြောင်းအလဲဖြစ်စီခြင်းနဲ့ဘုံမျိုးရှိတယ်ကုန်သွယ်ကူးတမ်းမှုနဲ့နေဆက်တင်ပုံလည်းလူလာနေတယ
ဝန်ကြီးတို့ပြောတာလည်းအဲ့ကလေးကပြောနေတာပဲအပြစ်ခက်ရစဲရေးပြီးလို့ရှိရင်တော့ဗမာပြည်ရဲ့နိုင်ငံရေးမှာပါဝင်ပတ်သက်နေတဲ့လူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ခုလုပ်တင်တာပေါ့နော်အဲ့ဒီမှာအဖွဲ့တိုင်းအဖွဲ့တိုင်းကကိုတင်ပြခြင်းနဲ့ဟာတွေတင်ပြပြီးတဲ့နောက်အလဲအလတ်မှာဆုံရပါဆိုပြီးတော့အဲ့လိုတိုက်တွန်းနေတာရှိတယ်ဗျအဲ့တော့တရုတ်ဘက်ကကြည့်တော့လေသူကအဲ့ဒီဖွဲ့ဒီမှာစစ်ကောင်စီကပါလာဖို့အရေးကြီးတာ哦အဲ့တော့စစ်ကောင်စီကအခုတရုတ်လုံးမဲ့ဆွေးနွေးပွဲတွေမတက်ဘူးလို့ပြောတော့အဲ့ဒါကိုလည်းလာပြီးတော့ထပ်ဖိတ်တာနဲ့တူပါတယ်ဗမာပြည်အရေးကိုငြင်းညမ်းစွာနဲ့တွေ့ဆုံဆွေးနွေးအဖြစ်ရှာဖို့အဲ့ဒါကိုလာတိုက်တွန်းနေတယ်တူပါတယ
်ဒါပေမဲ့ဒီနေ့ AP လာဇန်းတို့ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တိတ်ရှိကျွမ်းတွေ့တော့ကပါခဲ့တဲ့စစ်ကောင်စီရဲ့ငြင်းချင်ကော်မတီဥက္ကဋ္ဌမပါခဲ့တာကြောင့်ဒီတစ်ခေါက်ပွဲကတရုတ်ဂျာဝင်ပေးတဲ့ဟိုက်ကင်ဆင်းနုပွဲပြန်တက်ဖို့ပြည်လည်းမဲ့သဘောမရှိနိုင်ဘူးလို့သုံးသက်သူတွေကဆိုပါတယ်ဒီပေါ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကဖြစ်နိုင်ပုံကို CDM ပုံမှုနာယောကလည်းအခုလိုဆက်ထောက်ပြပါတယ
်ဒီစစ်ကောင်ဆောင်အနေနဲ့ကဒီချမ်းမြောက်ရေးနဲ့ပတ်သက်ပြီးတော့တရုတ်ပေါ်မှာမကြည်နင်မှုတွေရှိနေတော့ဘာမှဆက်ထူလာမဲ့ပြည်လည်နာမဲ့အခြေအနေမရှိနိုင်ဘူးဒီလိုမျိုးအခြေအနေကိုလည်းတရုတ်ဘက်ကချုပ်တင်တက်ဆက်ထားဖို့ရပါတယ်အဲ့တော့ပြည်လည်နာမဲ့အခြေအနေကတော့မရှိဘူးပေါ့နော
်အခုတစ်ခါတရုတ်ထူးကိုယ်စားလှယ်အနေနဲ့ဟိုက်ကင်ပြန်တက်ဖို့ဖိတ်နိုင်ပေမဲ့စစ်ကောင်စီဘက်ကလက်ခံဖို့မရှိနိုင်ပုံကိုလည်းဒေါက်တာလှကျော်စောကအခုလိုဆက်သုံးသပ်ပြပါတယ
်အခုဟိုမြဝတီကဂျင်ညာသွားတဲ့နေရာမှာတော့အရေးပူရလောက်ပဲပြောတယ်ဒီစစ်ဆက်ဆွေးနွေးအဖြေရှာဖို့တရုတ်ကအခိုင်အမာတိုက်တွန်းလိုက်နေတယ်အဲ့ဒါတော့သူတို့ပြောမသွားဘူးအဲ့တော့မင်းအောင်လှိုင်အနေနဲ့ကလည်းဒီလောက်ပယ်လာပြီးပြီသူရဲ့ရည်မှန်းချက်အရာပယ်လာပြီးတော့သူရတဲ့လွယ်လွယ်နဲ့အလျှော့ပေးမယ်မထင်ဘူးဗျတရုတ်ကိုဒီတခါလက်ခံလာတာလေဒီမြောက်ပိုင်းအဖွဲ့ကြီးအပါဝင်ပေါ့နော်ဒီလူမျိုးစုတပ်ဖွဲ့တွေကိုထိန်းသိမ်းသိမ်းသိမ်းကင်တွဲအောင်လို့သူပြောချင်လို့လက်ခံတာပဲအဲ့တော့ချက်ချင်းတော့ပြဿနာကတော့လွယ်မှာမဟုတ်ဘူးစစ်တပ်ကလည်းဆက်တိုက်မှာပဲဒီဘက်ကလည်းတိုက်ကြမှာပဲအဲ့တော့ချင်းနေတွေပို့ပြီးတော့တိုက်ပွဲတွေပြင်းထန်လာမယ်ပို့ပြီးရှုပ်ခွေးလာဖို့ပဲရှိတယ်တေယုပြောတာလည်းသူနားထောင်မဲ့ပုံမရှိပါဘူ
းဒီရှေ့ဆက်ဖြစ်လာနိုင်ခြင်းအပေါ်မှာ CDM ဘုံမှုနောင်ရုပ်ကလည်းအခုလိုဆက်ထောက်ပြပါတယ
်တော်နိုင်ရေးအဖွဲ့ကြီးကျတော့လည်းလက်ရှိစီးအနေထားအခြေအနေတွေရောက်ချစ်စချမယ်အချိန်လေးပဲရှိတယ်။ဒါကြောင့်တိတ်မကြခင်ဒါမူဆွေနဲ့ဒီပေါ်လဲကြသွားလိမ့်မယ်လို့သုံးသက်ရပါတယ်။ဒီချမ်းမြောက်တစ်ခုလုံးကိုဒါတိတ်ယူပြီးသွားရင်တော့ဒီဗမာတော်လိုင်းအင်အားစုတွေကမြေပြတ်ကိုဆက်လက်ပြီးရမယ်အချိန်လေးရှိနေတယ်လို့ကျွန်တော်မျှော်လင့်ရတယ်။အဲ့တော့လက်ရှိတိုက်ပွဲတွေကတော့ဆက်လက်ကျယ်ပြန့်နေဦးမယ်အချိန်ဒီမှာပဲရှိနေတယ်။ငြိမ်သွားတဲ့ဒီတော်လိုင်းတပ်ဖွဲ့တွေဟာတအနာယူပြင်ဆင်တဲ့ယာယီခဏအခိုက်အတန့်ပဲဖြစ်လိမ့်မယ်လို့သုံးသက်ရပါတယ်။
ဒီတရုတ်အထူးကိုယ်စားလှယ်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဆွေးနွေးပွဲအချိန်လေးပေါ်မြန်မာစစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
။ဦးဝင်းမင်းမေးမြန်းစူးစီးတင်ဆက်ခဲ့တာပါဗျာ။အခုတော့ထိုင်းကပြန်ပို့တဲ့မြန်မာတွေစစ်မှုထမ်းခိုင်းမှာစိုးရိမ်နေရတဲ့အခြေအနေကိုကြည့်အောင်ပါဗျာ။ထိုင်းနိုင်ငံထဲမှာလွတ်ရပ်ဆီတဲ့ကျင်းသားတွေကိုရနောင်းလဝကအချုပ်ကနေမြန်မာနိုင်ငံတနင်္သာရီတိုင်းကော့သောမြို့ကိုဩဂတ်လ9ရက်နေ့ကနေနေရပ်ပြန်ပို့ခဲ့ပါတယ်။နေရပ်ပြန်ပို့ခံရသူချို့ဟာသူ့နေရပ်ကိုပြန်ရောက်တဲ့အခါမှာစစ်မှုထမ်းဆင့်ခေါ်တာတွေကြုံရတယ်လို့လည်းဆိုပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမှာပြပို့ထားပါတယ်ညာ
။ထိုင်းနိုင်ငံတောင်ပိုင်းကခရိုင်အသီးသီးမှာပြစ်ဒဏ်ကြခံရပြီးလူရဲစေလာသူတွေကိုရနောင်းခရိုင်လဝကအချုပ်မှထားပြီးမြန်မာနိုင်ငံတနင်္သာရီတိုင်းကော့တောင်းမြို့ကိုအော်ဂုတ်လ9ရက်နေ့ကပြန်ပို့ခဲ့ပါတယ်။ဒီထဲမှာလူရဲစေမြန်မာတရားကျော်ပါဝင်ကြောင်းကော့တောင်းမြို့ပညာရေးနယ်ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရှေ့ပြောင်းလုံသမားအရင်းမြစ်စင်တာ NWRC ရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ်
အလုံး335ရောင်ရုပ်မင်းကလေး39ရောင်ခင်ဗျာကျွန်တော်တို့ဒီထိုင်းနိုင်ငံတောင်ပိုင်းမှာဟိုခရိုင်ပီပီကနေဖမ်းမိလာတဲ့အုပ်စုတွေဖြစ်တဲ့အများအပြားကတော့အစ်စ်ဝင်တဲ့အုပ်စုတွေဖြစ်တယ်လို့မျိုးတချို့ကလည်းလက်ရှိမတူတာတွေရဲ့နေရာထိုင်ခင်းမတူတာတွေအဲ့လိုမျိုးတွေဖြစ်တယ်ခင်ဗျာအဲအဲ့ဒီမှာအုပ်စုပြီးထောက်ကြောက်သားလေးပါတယ်မြန်မာနိုင်ငံထဲမှာမြန်မာနိုင်ငံဆိုရင်တော့ရခိုင်ပြည်နယ်ပါတယ်မွန်ပြည်နယ်စနိုင်းပိုင်တိုင်းပဲခူးတိုင်းတို့ပဲဆရာရန်ကုန်လည်းပါတယ်ဗျအဲ့လိုမျိုးပ
ါထိုင်းနိုင်ငံကပြစ်ဒဏ်ကြခံရပြီးပြန်လာသူတွေကိုစစ်ကောင်စီကစစ်မှုထမ်းဖို့ခေါ်ဆောင်သွားတယ်ဆိုပြီးသတင်းရရှိတာကြောင့်ကော့တောင်းမြို့မှာပဲတခါတည်းခေါ်ဆောင်သွားတာဟုတ်မဟုတ်ကိုလည်းမေးမြန်းခဲ့ရမှာတော့အခုလိုပြောပြပါတယ်
သူရရွာရောက်မှသူရရွာရောက်မှခုနပြောစစ်မှုထမ်းကိစ္စကတော့ဒါသူကိစ္စဖြစ်ပါပြီလေဒီအညီပိတ ాయి တခါလဲထိပ်ပြီးပို့လိုက်တာတော့မရှိဘူးခင်ဗျာသူကိစ္စဟုတ်တယ်ဟုတ်ကဲ့ခင်ဗျာဒါတော့ရှိတယ်ပတ်နောက်မှလည်းဥပမာကတော့ဒေသခံလည်းပါလေဒေသခံရောက်လာလို့ရှိရင်ရရွာကိုရကွဲအကျိုးမှုတွေတောင်းချရတယ်တောင်းချပြီးတော့သူတို့လိုအပ်တဲ့ချက်တွေတော့တောင်းချမယ်ခေါ်မယ်ဆိုတော့ပြောတာဝန်နာရတာတော့ရှိ
ထိုင်းနိုင်ငံကနေမြန်မာနိုင်ငံထဲကိုနေရပြန်ပို့ခဲ့ရမှာတော့တလမှာအနည်းဆုံးလူ100ကျော်ပြန်ပို့လေးရှိပါတယ်ထိုင်းနိုင်ငံအတွင်းကအချုပ်တွေမှာလည်းဖမ်းမိတဲ့မြန်မာတွေနဲ့ပြည်နေပြီးရနောင်းကရိုင်လဝကအချုပ်မှာတော့မြန်မာတွေဟာနေရပြန်ဖို့ကြန့်ကြာနေတဲ့အတွက်မကြာခဏဆန္ဒပြတာတွေလည်းရှိနေပါတယ်မြန်မာဘက်ကလက်ခံနိုင်တဲ့အရေးအတွက်ပေါ်မူတည်ပြီးထိုင်းဘက်ကပြန်ဖို့ပြရတာဖြစ်ကြောင်းကိုလည်းပြောပြခဲ့ပါတယ်ရှင
်မအေးမှသတင်းပြပို့ခဲ့တာပါဗျာထိုင်းဘက်ကပြန်ဖို့တဲ့မြန်မာတွေကိုစစ်ကောင်စီကစစ်မှုထမ်းခိုင်းနေတယ်ဆိုတဲ့သတင်းပြောဆိုချက်တွေကိုတော့စစ်ကောင်စီဘက်ကမဟုတ်မမှန်ကြောင်းညှင်းဆို့ထားပါတယ်VOA ရဲ့စနေမနက်ခင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးပါမယ်။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်မတွေပဲတလက်လှည့်ပေးကြပါမယ်။ American နိုင်ငံရေးဆောင်မမတင်စက်မီမှာအခုတော့ဒေသတွင်းက Bangladesh နိုင်ငံရေးအရင်ကြည့်အောင်ပါဗျ။ Bangladesh ဂျာဗက်ဆွေရကိုဥဆောင်နိုင်မှုအတွက် Nobel ဆုရှင် Yunus ဟာဒါကာမြို့တော်ကိုရောက်လာတဲ့အတွက် Bangladesh နိုင်ငံသားတွေကသူ့ရဲ့အနာဂတ်ကိုပိုးပြီးကောင်းမွန်တဲ့လှပတဲ့အနာဂတ်ဖြစ်လာဖို့မျှော်လင့်နေကြပါတယ်။ Writer သတင်းဆောင်မကိုအခြေခံပြီးကိုရနိုင်ငံပြပြပါမယ်။
နိုဘယ်ဆုရှင်မိုဟာမက်ယူနစ်ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာအသစ်ဖွဲ့လိုက်တဲ့ဂျာဗက်ဆွေးအကိုဥဆောင်မှုအတွက်ဒါကာမြို့တော်ကိုချာတာရီနေကရောက်ရှိလာခဲ့ပါတယ်။အဲလိုရောက်လာပြီးတဲ့နောက်မှာပဲဘင်္ဂလားဒေ့ရှ်ပြည်သူတွေကသူတို့တိုင်းပြည်အတွက်မကောင်းတဲ့နိုင်ငံရေးတွေဆုံးသက်ပြီးပိုမိုကောင်းမွန်တဲ့အနာဂတ်တွေရရှိဖို့မျှော်လင့်နေကြပါတယ
်။တရုန်ပရိုဂျမ်ဂျေဘဘေပိုရစ်တုံးဒီအမဒက်ဂျက်စတကေပ
ူလူငယ်မျိုးဆက်တွေကစံမူနာအနေနဲ့ဒီတိုင်းပြည်ကိုအသစ်တစ်ဖန်ပြန်လည်မွေးဖွားလာအောင်လုပ်ပေးခဲ့ပါတယ်။ယူနစ်အနေနဲ့ဒီနိုင်ငံပြန်လည်တည်ဆောက်ရေးကိစ္စတွေကိုဆက်ပြီးတော့လှုပ်သွားနိုင်လိမ့်မယ်လို့ကျွန်တော်တို့အနေနဲ့မျှော်လင့်ပါတယ်
။ဒါပြ IG နီးပညာကုမ္ပဏီတခုမှအလုပ်လုပ်နေတဲ့ Barbers Sheikh ကတော့ကောင်းမွန်တဲ့အနာဂတ်ကိုသွားနိုင်ဖို့မျှော်လင့်နေတယ်လို့ပြောပါတယ
်။ Let's IG ရကွန်အက်တရှင်စတောဆမ်အယာ
ကျွန်တော်တို့အနေနဲ့ပြည်ပခရိကင်းတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလိုချင်ပါတယ်။အဝါမီလိဂ်ပါတီရောဘင်္ဂလားဒေ့ရှ်အမျိုးသားရေးဝါဒီ BNP ပါတီရောတခြားဘယ်ပါတီမှအာဏာအလွဲသုံးစားလုပ်လို့မရတဲ့ဘင်္ဂလားဒေ့ရှ်ကိုလိုချင်ပါတယ်။ကျွန်တော်တို့အနေနဲ့အတိတ်ကိုမေ့ပြစ်ပြီးတော့ရှေ့ကိုဆက်ချင်ပါတယ်
။ဒါကမျိုးတော်ကလဖိတ်ဆိုင်ပိုင်ရှင်မိုမီနိုမဂျွန်ဒါကတော့အခြေခံအလုံသမားလူဒန်းစားတွေအေးအေးချမ်းချမ်းလောက်ကိုင်းစားတော့နိုင်အောင်နိုင်ငံရေးကောင်းလာဖို့မျှော်လင့်နေပြီးတော့ကျန်တဲ့ဒေသခံတွေအတော်များများကလည်းသူနဲ့သဘောထားထပ်တူရှိကြပါတယ
်။ဘောတမန်ကျွန်တော်တို့ကလည်းစာရကားကစားအမရအဘေဒန်အဘေဒန်သဘေ
ကျွန်တော်အနေနဲ့အစိုးရတစ်ကိုအလေးနဲ့ပန်ကြားလိုတာကတော့တိုင်းပြည်ရဲ့မကောင်းတဲ့နိုင်ငံရေးကိုအဆုံးသတ်လိုက်ဖို့ပါအဲ့ဒီလိုဆိုရင်စင်ရသားအလုသမားလူဒန်းစားတွေအနေနဲ့ငြိမ်းချမ်းစွာနေနိုင်မှာပ
ါဒါပြင်နောက်ထပ်ဒါကာမြို့ကန်ရာဇူအာမက်ရိုနီကတော့ခွဲခြားဆက်ဆံမှုတွေမရှိတော့ဘူးမျှော်လင့်တယ်လို့ပြောပါတယ်
ဒေါက်တာယူနစ်ကဆာမာအေပေါ်တာရှာ
ခွဲခြားဆက်ဆံနေတာတွေကိုရပ်တန့်မှုတောင်းဆိုတဲ့ကျောင်းသားတွေရဲ့လှုပ်ရှားမှုကိုအစိုးရအနေနဲ့လေးစားစေချင်တယ်ကျွန်တော်တို့အနေနဲ့ခွဲခြားဆက်ဆံမှုမရှိတဲ့လူမှုအတိုင်းဝိုင်းတစ်ခုကိုတည်ဆောက်ချင်ပါတယ
်အသက်84နှစ်အရွယ်နိုဘယ်ဆုရှင်ယူနစ်ဟာဝန်ကြီးချုပ်ဟောင်းရှိတ်ခါဆီနာကိုပြင်းပြင်းထန်ထန်ဝေဖန်တဲ့သူဖြစ်ပြီးတော့ပြည်ထောင်နိုင်ငံပဲရစ်မြို့မှာဆေးကုသပြီးတဲ့နောက်ဒါကာမြို့ကိုပြန်ရောက်လာခဲ့တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရွေးကောက်ပွဲကျင်းပပြီးတော့ခေါင်းဆောင်တစ်ကိုတင်မြှောက်ဖို့အတွက်ဂျာဗက်ဆွေးရကိုဖွဲ့စည်းပြီးအဲ့ဒီဂျာဗက်ဆွေးရကိုသူဥဆောင်ပေးဖို့ဆန္ဒပြတဲ့သူတွေကထောက်ခံခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံတဝမ်းမှာចောင်းသားတွေအကြီးအကျယ်ဆန္ဒပြခဲ့ပြီးသတင်းပတ်အနေနဲ့အချာမှာပဲယူနစ်ဟာဘင်္ဂလားဒေ့ရှ်ကိုပြန်ရောက်လာခဲ့တာလည်းဖြစ်ပါတယ်နိုင်ငံတော်ဆန္ဒပြပွဲတွေကြောင့်တော့ဝန်ကြီးချုပ်ဟောင်းရှိတ်ခါစီနာဟာယာရုကနေနှုတ်ထွက်ပြီးတော့အိန္ဒိယနိုင်ငံကိုထွက်ပြေးခိုလုံခဲ့ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်ခဲ့တာပါဗျအခုတော့အမေရိကန်နိုင်ငံရေးဘက်တစ်ချက်ကြည့်အောင်ပါဗျအမေရိကန်လွှတ်တော်အတွင်း Republican Party ဝင်အမတ်တွေဟာ Israel ကို American ထောက်ခံရေးအပါအဝင်နိုင်ငံခြားရေးမူဝါဒအတော်များများမှာပါတီကိုစားပြုသမ္မတလောင်း Donald Trump နဲ့သဘောထားတူကြပါတယ် ဒါပေမဲ့တရုတ်နိုင်ငံနဲ့ပတ်သက်ပြီးသွင်းကုန်ကောက်ခံရေးမူဝါဒနဲ့ယူကရိန်းကိုအကူအညီပေးကိစ္စတွေမှာအကြီးအကျယ်ကွဲလဲချက်တွေရှိနေပြီးတကယ်လို့ထရမ့်သာရွေးကောက်ပွဲအနိုင်ရလို့သမ္မတထပ်ဖြစ်လာခဲ့ရင်အငင်းပွားစရာဇာတွေဖြစ်လာနိုင်တဲ့အကြောင်းကက်သရင်းဂျစ်ဆန်သတင်းပေးပို့ထားတာကိုမမသဆင်အောင်ကပြောပြပေးပါမယ်ညာ
ပြီးခဲ့လာတဲ့သမ္မတဒိုနယ်ထရမ့်ကဣသရေလဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူနဲ့တွေ့ဆုံပါတယ
် No president has done what I
ဘယ်ကတည်းကကျွန်တော်တို့ဣသရေလအတွက်လုံဆောင်ပေးခဲ့တာမရှိပါဘူးကျွန်တော်ဆက်ဆံရေးအများကြီးကောင်းပါလေ
အောက်တိုဘာ9ရက်ဣသရေလကိုဟာမတ်စစ်သွေးကြွားတွေတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့လုံခြုံရေးကြိုးပမ်းမှုအတွေ့နေတန်ယာဟူကိုထရမ့်ကအရင်ကဝေဖန်ခဲ့ပါတယ်ထရမ့်သမ္မတဖြစ်တာဝန်ယူခဲ့တဲ့ကာလအတွင်းမှာကြိုတင်တွက်ဆလို့မရတဲ့အပြောင်းလဲတွေကနိုင်ငံတိုင်းမူဝါဒရဲ့ဝိသေသလက္ခဏာတစ်ခုလည်းဖြစ်နေပါတယ် Republican Party ရဲ့2024ခုနှစ်နိုင်ငံတိုင်းမူဝါဒအခြေခံမှာဒီအချက်ကထင်ဟပ်နေတယ်လို့လေလာသုံးသပ်သူတူကပြောပါတယ
် There are not a ton of specifics
အသေးစိတ်အတိအကျအများကြီးတော့မဟုတ်ပါဘူးအစကအတိအကျချမှတ်ခဲ့တဲ့အစီအစဉ်တွေထက်သင့်တော်မယ်လို့ထင်တဲ့မူဝါဒတွေကိုပြောင်းလဲခွင့်အခွင့်အရေးတွေထရမ့်ကရနေတာပ
ါလူမှုကွန်ရက် app တစ်ခုဖြစ်တဲ့ TikTok ကိုတရုတ်အစိုးရကထိန်းချုပ်ထားတယ်လို့ထရမ့်ရဲ့အပေါင်းပါ Republican တွေကပြောဆိုထားတာပါနိုင်ငံရေးယုံကြည်ချက်ကိုဩစာလွှမ်းမိုးဖို့နဲ့သုံးစွဲသူတွေရဲ့ကိုယ်ရည်အချက်လက်တွေကိုရယူအသုံးချတာဖြစ်နိုင်တယ်လို့လည်းပြောဆိုပါတယ် Republican အထက်လွှတ်တော်အမတ် Mitt Romney ကတော့အခုလိုပြောပါတယ်
I do not want the Chinese Communist Party getting
ကျွန်တော်တို့နိုင်ငံသားတွေရဲ့ကိုယ်ရေးကိုယ်တိုင်အချက်အလက်တွေကိုတရုတ်ကွန်မြူနစ်ပါတီကရယူတာမျိုးကျွန်တော်မလိုလားပါဘူးအမေရိကန်ပြည်သူတွေအပေါ်ဝါဒဖြန့်နှီးအဖြေပုတ်စာတစ်ခုရသွားတာမျိုးလည်းအဖြစ်မခံနိုင်ပါဘူ
းဒါပေမဲ့ဒေါ်နယ်ထရမ့်က TikTok ကိုပိတ်ပင်ရည်တည်ချက်ကိုဒီနှစ်ထဲမှာပြန်ပြီးတော့ပြင်ဆင်ခဲ့ပါတယ
် We're going to save TikTok
ကိုကျွန်တော်တို့ကယ်ဆယ်ဆက်ထားပါမယ် TikTok ကိုသူတို့ကဖျက်ဆီးပစ်ချင်နေကြတာပါဒါကြောင့် TikTok သုံးဆွဲသူတွေအားလုံးထရမ့်ကိုမဲပေးကြပ
ါဒီတို့မှာမိအဖွဲ့ဝင်နိုင်ငံတွေဟာလဲသူတို့ဘက်ကဝေဖန်ချက်ထည့်ဝင်ရမယ်ကာကွယ်ရေးအသုံးစီကိုမပေးဘူးဆိုပြီးတော့ထရမ့်ကဝေဖန်နေပါတယ်သူ့ရဲ့ဒုသမ္မတလောင်း JD Vance ဆိုရင်လဲယူကရိန်းကို American ပြည်ထောင်စုကအကူအညီတွေပေးနေတာကိုပို့ပြီးတော့ဝေဖန်ပြောဆိုပါတယ်
But let's not mistake
Ukraine တပ်ဖွဲ့တွေကတော့မြေပြင်မှာတကယ်ကိုတတိရှိရှိတိုက်နေတာပါ။ဒါပေမဲ့တေချာတာကသူတို့ခေါင်းဆောင်ဘိုင်းကဥရောပမှာအကျင့်ပြတ်ချဆောင်မှုအစိုးဆုံးခေါင်းဆောင်တွေဖြစ်နေပါလေ။ကမ္ဘာမှာအစိုးဆုံးတောင်ဖြစ်ခြင်းဖြစ်မှာပါ
။ဒီလိုပြောတာကိုအထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကတော့ဆန့်ကျင်ပါတယ်။ Ukraine ကိုပေးတဲ့အကူအညီဟာဥရောပရဲ့ဒီမိုကရေစီကိုကာကွယ်ဖို့မရှိမဖြစ်အရေးကြီးတယ်ဆိုပြီးတော့ Mitch McConnell ကပြောပါတယ်
။ It's no longer a settled question that
မဂံပြည်တော်စုဟာကျူးကျော်မှုတွေကိုအပြတ်သတ်နှိမ်နှင်းမလားမဟာမိတ်တွေကိုရာနှုန်းပြထောက်ခံမလားဆိုတာတွေကထပ်ပြီးတော့မေးနေရမယ့်မေးခွန်းတွေမဟုတ်ပါဘူ
းတရုတ်နဲ့တခြားနိုင်ငံတွေကသွင်းကုန်တွေကိုထပ်ပြီးတော့အခွင့်အရေးကောက်ဖို့ထရမ့်ကပြောနေပြီးတော့ဒီကိစ္စကလည်းသူဒုတိယအကြိမ်သမ္မတဖြစ်လာခဲ့ရင် Republican တွေနဲ့ထိတိုက်တွေ့မယ့်အကြောင်းအရာလို့လည်လာသူတွေကမြင်ပါတယ် George Washington တဲ့ကသူက Gordon Gray ကတော့အခုလိုပြောပါတယ
် It shows the
2016ခုနှစ်နောက်ပိုင်း Republican Party အတွင်းအပြောင်းလဲတစ်ခုပါ Republican Party ကအစင်လာအဖြစ်ကုန်သွယ်ရေးမှာလွတ်လွတ်လပ်လပ်ကူတန်းခွင့်ပြုခဲ့တာပ
ါ Trump ကသူသာသမ္မတဖြစ်လာခဲ့ရင်တရုတ်နိုင်ငံကသွင်းကုန်တွေပေါ်60ရာခိုင်နှုန်းအခွန်တိုးကောက်ပြီးတခြားနိုင်ငံကသွင်းကုန်တွေပေါ်မှာလည်း10ရာခိုင်နှုန်းတိုးကောက်မယ်လို့အခိုင်အမာပြောဆိုထားပါတယ်ရှင်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ဖြူရီမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ဖြူရီမြန်မာအီးမေးလ်လိပ်စာ bammi@viewnews.com ဒါမှမဟုတ်ရင်လည်းဖြူရီမြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။အခုတော့စနေမနေ့ခင်းအပတ်စဉ်ကဏ္ဍတွေလှည့်ကြပါပြီခင်ဗျာ။သုတ္တဆုံးလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေမတင်ဆက်မိမှအမျိုးသမီးကဏ္ဍနဲ့စတင်ပါမယ်။ဒ ဒီတစ်ပတ်ဗုဒ္ဓသာသနာပြန်ပွားရေးကြိုးပမ်းသူဒေါက်တာသင်္ကာသီရိအကြောင်းတင်ဆက်ထားပါတယ်လူတွေရဲ့နေထိုင်မှုကရှင်သန်နေထိုင်မှုတွေမှာမေတ္တာတရားပွားများပြီးသတိနဲ့ဆင်ញံထိမ့်သိမ့်နေထိုင်နိုင်အောင်သင်ကြားပြသပေးတဲ့ဗုဒ္ဓရဲ့တရားတော်တွေကိုမြန်မာနဲ့ကမ္ဘာတဝန်းပေါ်မှာပြန့်နှံ့စေချင်တယ်လို့နိုင်ငံခြားထိသာသနာပြန်ပွားရေးကြိုးပမ်းနေတဲ့သီလရှင်ဒေါက်တာသင်္ကာသီရိကပြောပါတယ်တိတ်မကြိုင်ကအမေရိကန်ပြည်ထောင်စုကိုသာသနာပြုခီးစဉ်ရောက်လာခဲ့တဲ့ဒေါက်တာသင်္ကာသီရိကိုမက်ခင်ဖြူထွေးကတွေ့ဆုံမေးမြန်းပြီးတော့ဒီသတင်းပတ်မြို့သမီးကဏ္ဍမှာတင်ဆက်ထားပါတယ်ညာ
There's a path we must choose sometimes. Gotta stand up and fight sometimes. ဆရာလေးဒေါက်တာသင်္ကာသီရိဒီရောရေဗီယိုစတူဒီယိုထိလာပြီးတော့အခုလိုအချိန်ပေးပြီးတော့အမျိုးသမီးကဏ္ဍမှာပါဝင်သေးတာကျေးဇူးများကြီးတင်ပါတယ်ဥတင်ပါတယ်ခင်ဗျာ
ဆရာလေးကလည်းကျေးဇူးတင်ပါတယ်ဆရာလေးဒီမှာလာပြီးတော့ဆရာလေးရဲ့ knowledge တွေအတွေ့အကြုံတွေကိုပြောဆိုခွင့်ဖြေချခွင့်ပြုရတဲ့ကျေးဇူးတင်ပါတယ်ဟုတ
်ကျေးဇူးပါခင်ဗျာဆရာလေးကအခုအမေရိကန်ပြည်တော်စုမှာလာပြီးတော့ဟိုသာသနာပြုတယ်လို့သိရပါတယ်ဆိုတော့ဆရာလေးဒီကိုလာရတဲ့ခရီးစဉ်ပေါ့နော်ဘယ်နေရာတွေကိုသွားပြီးတော့ဘယ်လိုနေရာတွေမှာဘယ်လိုသာသနာပြုအလုပ်တွေကိုလုပ်နေလဲဆိုတာကိုတပည့်တော်အရင်ဆုံးပြောပြပေးပါခင်ဗျာ
ဟုတ်ကဲ့ပါဆရာလေးကိုအိန္ဒိယနာကဆရာလေးရဲ့တက္ကမတယောက်ကဆရာလေးကိုစပွန်ဆာပေးပြီးတော့နှစ်နှစ်တစ်ခါလို့ခေါ်ပါတယ်ခေါ်ပြီးတော့ဆရာလေးဒီတစ်ခါလာတာ၄ချိန်မြောက်ဖြစ်ပါပြီအဲသူကကျတော့ဆရာလေးကို schedule ကိုချွဲပေးတယ်ဟိုတက္ကသိုလ်ရဲ့အနာဘတ်တက္ကသိုလ်လန်စင်တက္ကသိုလ်အဲ့လိုမျိုးသူတို့ဘာသာရေးနဲ့ဆိုင်တဲ့အသင်းဖွဲ့တယ်အဲ့ဒီမှာဆရာလေးကိုဘုဒ္ဓဘာသာနဲ့ပတ်သက်ပြီး၎င်းသူတို့နေ့စဉ်ဘဝတွေကိုဖြတ်တန်းခဲ့တဲ့ stress တွေဘယ်လိုဖြေဖြောက်မလဲဆိုတဲ့ mindfulness ကို focus လုပ်တဲ့နည်းလေးတွေပေါ့ပြီး loving kindness ကိုဘယ်လိုနေ့စဉ်ဘဝမှာ apply လုပ်မလဲပေါ့အဲ့လိုလေးတွေကိုဆက်လေး sharing လုပ်ဖို့ရောက်လာတာဖြစ်ပါတယ်ဟုတ်ကဲ့
တင်ပါဗျာဆရာလေးဆော့ပြောလာတာဆရာလေးဒီလိုလာတာစတုဒ္ဒအချိန်ညောင
်ဟုတ်ကဲ့ပါ
ကျွန်တော်ဆရာတို့ပြီးခဲ့တဲ့အခေါက်တွေတော့ကလည်းအလားတူပဲဆရာလေးကဒီနိုင်အမေရိကန်မှာရှိတဲ့တက္ကသိုလ်တချို့မှာလာပြီးတော့ဒီလိုဆွဆွပြောသွားတဲ့အကြောင်းအရာပေါ့လေ
ဆိုတ
ော့သာသနာဟိုဗုဒ္ဓဘာသာဆိုပေမဲ့လည်းအဓိကကလက်တွေ့ဘဝနဲ့ပတ်သက်ပြီးတော့ပြောတာလို့နားလည်ပါတယ်
ဟုတ်တယ်လက်တွေ့ဘဝသူတို့နေစဉ်ဘဝတွေမှာဖြတ်တန်းနေရတဲ့ဟိုပေါ့နော် struggle life လေးတွေမှာဟိုသူတို့ loving kindness နဲ့ဖြစ်လာတဲ့stress တွေဘယ်လို overcome လုပ်မလဲဆိုတာလေးတွေကိုတို့ဆယ်လေးက highlight လုပ်ပြီးတော့ပြောပါရယ်တချို့တက္ကသိုလ်တွေကြတော့ចောင်းသားလေးတွေကတက္ကသိုလ်ចောင်းသားလေးတွေចောင်းသူလူတွေမီးတဲ့တို့ရဲ့ theory လေးလည်း position point ကနေဖြည့်ပေးရတာလေးတွေလည်းရှိပါတယ
်အဲ့ဗုဒ္ဓဘာသာရဲ့ဒါအခြေခံမေတ္တာတရားပွားများတဲ့နည်းလို့နားလည်ပါတယ်နောက်တရားကျင့်ကြံတဲ့ကိစ္စ
တွေဟုတ်ဟုတ်နေ့စဉ်ဘဝလေးမှာမေတ္တာတရားလေးတွေနဲ့ပေါ့နော်ဟိုသာဘရောတို့ရဲ့မိခွန်းတွေမူတည်လာပြောမယ်ဆိုရင်ဒေါသထွက်နေတဲ့လူတယောက်ကိုသူတို့ဘယ်လိုမေတ္တာပို့မလဲမပို့နိုင်ဘူးပေါ့နော်အဲဒါဆိုတာဆယ်လေးကပြောလိုက်တဲ့လမ်းကြောင်းကိုပို့တစင်ပွားရင်မပြောဘဲနဲ့ဒေါသမေတ္တာစပို့မယ်ဆိုရင်ကိုအရင် admire ဖြစ်တဲ့လူကနေစပြီးပို့လိုက်ပါအဲ့ဒီကနေတစင်တက်တက်ပြီးတော့ကိုရဲ့ဟိုပေါ့နော်မေတ္တာပွားနေလို့တဖြည်းဖြည်းနဲ့ချမ်းသာပါစေကျမ်းမာပါစေဘေးရန်ကင်းပါစေအဲ့ဒီကနေတဖြည်းဖြည်းတွားရင်တွားရင်နဲ့အိမ်ရောက်သွားမယ်ရွာလေးမြို့လေးနဲ့ဒီကဘာတိရောက်သွားမယ်ဆိုတဲ့အနည်းလေးတွေပြောပြပါတယ်ဟုတ်ကဲ
့ဆရာလေးအခုလိုသာသနာပြုနေတာဘယ်လောက်ကြာပါပြီလဲခင်ဗျာ
ဆရာလေးဟိုတွားနေတာကတော့အမေရိကန်ကိုလာနေတာတော့2015 2019 2023ကော၄ခါရှိပါပြီဟုတ်ကဲ့
အမေရိကန်မဟုတ်ဘဲနဲ့တခြားနိုင်ငံတွေရောဆရာလေးသွားပြစ်ပါသလားနောက်ဆရာလေးကိုယ်တိုင်ကောဟိုနိုင်ငံခြားမှာပဲဟိုပညာသင်ထားရဲဆိုတာလည်းသိရတော့လေအဲ့ဒါလည်းပြောပြပါဦး
ခင်ဗျာဟုတ်ကဲ့ဆရာလေး2008ကနေ2015ထိကတော့အိန္ဒိယပန်ဂျာဘီတက္ကသိုလ်ပတရားလာပေါ့ပန်ချပ်ပြည်နယ်ပန်ဂျာဘီတက္ကသိုလ်ပတရားလာမြို့မှာအဲ့မှာ2008-2015ထိမာစတာဘွဲ့နဲ့ PhD ဘွဲ့ကိုယူခဲ့ပါတယ်ဟုတ်ရောက်ခဲ့မှုတဲ့နိုင်ငံတွေကတော့ခုလိုသာသနာပြုရေးတော်လကောင်ဟိုပေါ့နော်အလင်းတင်းတော်သွားတာတော့ဆယ်နိုင်ငံလောက်တော့ရှိပါပြီဟုတ်ကဲ့
ဒီမှာဖျားဆိုဆရာလေးကမြန်မာနိုင်ငံမှာရောဆရာလေးဒီဗုဒ္ဓဘာသာနဲ့ပတ်သက်ပြီးတော့ဘာတွေသာသနာပြုလုပ်ငန်းတွေလုပ်နေတာရှိပါသလဲဖျား
အာဟုတ်ကဲ့ခုလက်ရှိမှာတော့ဆရာလေးကကျွမ်းလာဗုဒ္ဓတက္ကသိုလ်မှာဆရာလေးပမောက္ခဖြစ်နေ BA ဒန်းနဲ့ MA ဒန်းရေကိုစာရေးပို့ချနေပါတယ်ဗုဒ္ဓစာပေတွေပြီးရင်နေပေါ်နိုင်ငံမှာ PhD လုပ်နေတဲ့တချို့ကျောင်းသားလေးတို့လည်း supervisor လုပ်ပေးနေပါတယ်ဟုတ်ကဲ့ပါ
ဆိုတော့ဆရာလေးကဒါဘယ်လိုပဲပြောပြောမြန်မာနိုင်ငံကနေပြီးတော့မှဒီနိုင်ငံ ဟိုဒီအမေရိကန်လိုပြည်တာအမေရိကန်ပြည်အောင်စုလို့နိုင်ငံတကြီးတစ်ခုကိုလာပြီးတော့သာသနာပြုနိုင်နေဆိုတာကဒီတပည့်တော်မြန်မာပြည်ကဒီဆရာလေးတို့လိုလူတွေကတကယ်တော့ရှားပါတယ်အများကြီးမရှိပါဘူးဗျာဆိုဆရာလေးကိုယ်တိုင်ကအခုလိုမျိုးဒါဒီမှာမကြာလာပြီးတော့ဒီလိုသာသနာပြုရဲဆိုတာကဘယ်လောက်ထိဆရာလေးဒါကို့အတွက်အရေးကြီးတယ်လို့ယူဆပြီးတော့ဒီအလုပ်ကိုလုပ်ဖြစ်တယ်လို့လုပ်ဖြစ်တယ်ဆိုတာလည်းပြောပြပါဘုရား
။ဟုတ်ကဲ့ပါ။ဆယ်လေးရဲ့ focus ကကျတော့ဆယ်လေးရဲ့ပေါ့နော် sentence တစ်ကြောင်းကြောင်းပဲဖြစ်ဖြစ်ဆယ်လေးရဲ့အကြံပေးဟိုလမ်းကြောပေါ်မှာပဲဖြစ်သူတို့စိတ်ထဲကိုနှိဝန်သွားပြီးတော့ meditation ကိုစိတ်ကို mindfulness ရအောင်ယူတာပဲဖြစ်ဖြစ်စေသူတို့နေ့စဉ်ဘဝလေးတွေဖြတ်တန်းသွားတာပဲဖြစ်ဖြစ်စေနည်းလေးကောင်းကောင်းလေးရသွားတယ်ဆိုရင်သူတို့ဘဝလေးတွေငင်းချမ်းသွားတယ်ဆိုဆယ်လေးချိန်တ်ပါတယ
်ဆိုတော့ဆယ်လေးအခုသာသနာပြုနေတဲ့စစောကပြောရတာမေတ္တာတရားပွားများတာတို့နောက်လူရဲ့စိတ်ကိုဟို
control
ထိချုပ်ပြီးတော့ပေါ့နော်ဒီလက်တွေ့နေ့စဉ်ဘဝရှင်နေတဲ့နေရာမှာဘယ်လိုအကောင်းဆုံးဖြတ်တန်းမလဲဆိုတော့ပြောတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဒါကဟိုအမေရိကန်ပြည်အောင်စုနိုင်ငံမျိုးမှာဆိုလူတွေကဖြစ်စည်းမှုတွေသိညာကြတယ်မြန်မာနိုင်ငံလည်းများပါတယ်လေဟိုလူတွေမှာတော့တတိကျေလည်ကြတဲ့အခါမှာတော့အမှုတွေလည်းများကြတယ်ဆိုတဲ့အခါကျတော့ဆိုတော့အဲ့ဒါကိုလက်တွေ့အကျဆုံးနဲ့အကောင်းဆုံးဖြတ်သန်းဖို့ဆိုလို့ရှိရင်ဆရာလေးအနေနဲ့ဆရာလေးကသာသနာပြုနေတဲ့လမ်းကျင်းနဲ့ပဲပေါ့နော်ဘယ်လိုများအကျံပေးပြီးတော့ပြောပြနိုင်လဲဆရာလေ
းဆရာလေးကကျတော့ဟောမေတ္တာပို့နည်းရလည်းလွယ်ပါတယ်တတော်တွေအောင်ကြမှာကြပါလေချမ်းသာချမ်းသာဖို့တော့ကိုယ့်ရဲ့အမှန်ရအဖြစ်ဆုံးအမေနဲ့အဖေပေါ့နော်အမေချမ်းသာပါစေမေချမ်းသာပါစေမြန်ရင်ကင်းပါစေအဲ့ဒီနည်းတူပဲဆရာလေးတို့မိုးလင်းလို့အိယာထားတယ်ပဲဖြစ်ဖြစ်အိယာဝင်ခံနေမှာပဲဖြစ်ဖြစ်ဟိုခန္ဓာကိုယ်ဘာဝင်လေထွက်လေလေးကိုပေါ့နော်ဝင်လေထွက်လေကိုပဲနာတိဖြာမှာစိတ်ကလေးထားပြီးတော့ဝင်သွားတယ်ထွက်သွားတယ်အဲ့လိုမျိုးစိတ်ကို short ချလိုက်ပြီးတော့အဲ့ဒီနည်းနဲ့လည်း control လုပ်ပြီးတော့တနည်းကို5မိနစ်လောက်ပဲဖြစ်ဖြစ်စိတ်ကိုထိန်းသွားနိုင်မယ်ဆိုရင်နေ့စဉ် used to လေးဖြစ်သွားမယ်ဆိုရင်အဲ့ဒါကလည်းကိုယ့်ရဲ့ inner level ပေါ့စိတ်ပိုင်းစိတ်ရဲ့စွမ်းအားတွေထက်သွားမှာဖြစ်ပါတယ်အဲ့ဒီနည်းနဲ့လည်းကြော်ဖြတ်လို့ရပါတယ်လို့ဆောင်းခဲ့ရ
ဆိုတော့ဒီသာသနာပြန့်ပွားရေးအတွက်ဆရာလေးနောက်ထပ်ကောဘာတွေလုပ်ဖို့စဉ်းစားထားတာရှိပါလဲ
ဆယ်လေးကကျတော့ပညာရေးလိုင်းကိုစိတ်ဝင်စားတယ်ဆိုတော့ဟိုဒီကိုတက်တဲ့ဖြာရှိထားတဲ့ပညာလေးနဲ့ပြန်ပြီးမျှဝေထားတာကိုကြောင့်မူကြောင့်သားလေးတွေ9ယောက်ပဲဖြစ်ဖြစ်10ယောက်ပဲဖြစ်ဖြစ်ပညာရေးတက်သွားပြီးတော့ကမ္ဘာအလယ်မှာသူတို့ရဲ့သာသနာပြုလုပ်ငန်းတွေသူတို့ဘဝနဲ့ဆက်ဖြတ်သားမှုတွေပညာပြည့်စုံသွားမယ်ဆိုဆရာလေးတို့ချင်တဲ့ပီတိတစ်ခုဖြစ်ပါတယ်ဟုတ်ကဲ့
တင်ပါဗျာနောက်တစ်ခုကတော့မေးချင်တာဆရာလေးနေရတာနိုင်ငံရဲ့ခြားမှာလာရဲဆိုတော့ကိုမိခင်ဘာသာစကားလေးပြောရတော့တာမဟုတ်ဘူးလေဒီလိုမျိုးပို့ချရဲဆိုတဲ့နေရာမှာဆိုတော့ဆရာလေးဒီလိုအခြေအနေထိရောက်အောင်ဘာတွေကြိုးပမ်းခဲ့ရလဲဆရာလေးရဲ့အထောက်အမှုလေးတွေလည်းပြန်ပြီးညဝေကြပါဗျာ
ဆယ်လေးကငငယ်လေးကဟို16နှစ်တုန်းကဒီလိုရှင်ဖြစ်လာတာဆိုတော့အဲ့ဒီစကိုင်းသမိတ်ထုံးမှာနိုင်ငံသားတွေလာတယ်အခက်ကလေအဲ့ဆိုတော့ဆယ်လေးကလိုက်ပြီးတော့ရှင်းပြရင်လည်း broken ပေါ့နော်အရန် crisis ဖြစ်ခဲ့တာပါအဲ့လိုနီးနေပဲသူတို့ဆရာမြေတင်းယူလိုက်ကိုကပေးလိုက်အဲ့လိုနီးနေတခုဖြစ်ခဲ့တယ်ပြီးတော့ဟိုဗုဒ္ဓစာပေပြီးတော့ဟိုဟာတွေလိုက်ဆိုင်လိုက်ဆိုင်နေဆယ်လေးတစ်ဖြည်းဖြည်းနဲ့I don't know myself. တဖြည်းဖြည်းနဲ့အဲ့လိုမျိုးဖြစ်လာခဲ့တယ်လို့ပဲပြောပြရစေ။ကျေးဇူးရှိကြတဲ့ဆရာသမားရဲ့ညွန်ပြချက်တွေကိုဆယ်လေးအများကြီးခံယူပေးရပါတယ်။ဟုတ်ကဲ့
။ဒီလိုနိုင်ငံရဲ့ခြားတီလာဖို့မှာရောဆရာလေးအခက်အခဲကြုံခဲ့ရတာရောရှိပါလားခင်ဗျာ
။ဟုတ်ကဲ့ဒီလိုပါပဲ။အခုလည်းလင်လက်မှတ်ကိုကြွေးဖြတ်ခဲ့တယ်ဟာအထင်မကြီးပါနဲ့
။တင်ပါခင်ဗျာ
။ကြံ့ကြံ့ပေးမှာ
။ဆိုတော့ဒီလိုကိုအခုဆရာလေးပြောလို့ဆိုတာလေလက်မှတ်တော့အချွေးနဲ့လာပြီးတော့လာရတယ်ခက်ခဲရရှိတယ်ဆိုတော့ဒီလိုခက်ခဲကြားရတာဒီသာသနာပြုဖို့ကဆရာလေးအတွက်ဘယ်လောက်များရည်ကြီးပါလဲဗျာ
ရည်ကြီးတဲ့ပြောရမှာပေါ့နော်ကိုယ့်ရဲ့မြတ်စွာဘုရားရဲ့သာသနာကိုယ့်ရဲ့ပါရမီလည်းပါတယ် talent လည်းနည်းနည်းရှိရကြမို့သွားပြီးရမယ်အခွင့်အရေးလည်းရှိကြတဲ့အခါကျတော့ဆရာလေးသွားရတာဦးလည်းဂျင်းနဲ့နှစ်သိမ့်ဖြစ်တယ်သွားလို့ရလာတဲ့သူ့ဘက်က respect ကိုလည်းဆရာလေး appreciate ဖြစ်ပါတယ်အဲ့ဒါကြောင့်မို့လို့ဆရာလေးဒီဟာကိုตั้วชินเลยป่ะเนาะนอกแกอคืนนี้ရှင်ตั้วป่าวมั้ยป่ะไอ้หลุမျိုးนี้เนี่ยပဲဆက်ပြီးသူရဲ့တက်ကက်ကိုလည်းရောက်စေချင်တယ်သူရဲ့ဘဝလေးကိုငြိမ်းချမ်းစေချင်တယ်ဟို meditation လေးဖြစ်ပြီးတော့ mindfulness လေးတွေရသွားတာကိုလည်းဖြစ်စေချင်တယ်အဲ့ဒီနည်းနဲ့ပဲဆက်ပြီးရှင်းတတ်တာပါကိုယ့်အတွက်ကကျတော့ပေးလိုက်ရတယ်ပီတိကိုသဘောကျတယ်နိဆရာလေးတို့ငငယ်တုန်းကဆိုတာတွေကဟိုအိမ်မထဲမှာတော့မခဲ့ရဘူးအကြောင်းတရားတွေကိုရှေ့ရှေ့ကပြုခဲ့တဲ့စေတနာဖြူစင်မှုလေးတွေကဒါတွေအကြောင်းဆက်ဆက်သွားတာပေါ့အဲ့လိုမျိုးလေးတွေနဲ့ပဲသူတို့လည်းရှေ့ကောင်းကောင်းသွားပြီးနောက်တွေပြန်ကောင်းသွားစေခြင်းနဲ့ဆန္ဒရရှိတာပါဟုတ်ကဲ့ပါ
ဆရာလေးတပည့်တော်ရဲ့ VUE ဒါစတူဒီယိုရုံးနဲ့ထီကိုလာပြီးတော့အချိန်ပေးပြီးတော့အခုလိုဖြေချပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာလေးကလည်းအားလုံးမင်းမေတ္တာပို့ပါတယ်။ VUE Wine Order အားလုံးကိုလည်းဆရာလေးထူးကျေးဇူးတင်ပါတယ်။ VUE Wine Order တို့နဲ့အထူးတကားကဘာကြီးအားလုံးနဲ့ကျမ်းမာချမ်းသာငြိမ်းချမ်းပြည့်မြတ်တာတရားရင်နဲ့သတိတရားကြီးနဲ့ဖြတ်သန်းနိုင်ကြပါစေလို့လိုရာပန်းနိုင်ရရပါစေလို့ဆုတောင်းအပ်ပါသည်။
VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာပြည်ပြည်စီကြပါတယ်။ VOA သတင်းတွေပေးသက်စီအမြန်ဆုံးပေးပို့နိုင်ဖို့အဆင့်ကြိုးစားနေပါတယ်ခင်ဗျာ။
VOA ရဲ့စနေမနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ညအခုတော့သိပ္ပံနဲ့နှိပညာကဏ္ဍမှာအနုမြညာအနုမြူဘုံနဲ့ဟီရိုရှိမာအောင်းမွေပွဲမတင်ဆက်ခင်သွတ်တဆုံနဲ့အမေရိကန်တခွင့်အစီအစဉ်လှည့်ပေးကြပါတယ်ဗျဒုသမ္မတကမ်မလာဟဲရစ်ဒီမိုကရက်သမ္မတလောင်းဖြစ်လာတာကြောင့်မျိုးသမီးတွေလူနည်းစုဝင်တွေလူငယ်အများပြားလာမယ့်ရွေးကောက်ပွဲမှာမဲပေးလိမ့်မယ်လို့မျှော်လင့်ကြောင်းမဲဆန္ဒရှင်တွေကသုံးသပ်ပါတယ်သူသဖြင့်မဲဆွယ်စည်းရုံးချက်အမှာတယောက်နဲ့တယောက်နာကျင်ထိခိုက်စေတဲ့အသုံးနှုန်းတွေရှောင်ရှားဖို့လိုကြောင်းလည်းထောက်ပြကြပါတယ်။ကိုအောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
။အမေရိကန်သမ္မတရွေးကောက်ပွဲနီးကပ်လာတာနဲ့အမျှမထင်မှတ်တဲ့နိုင်ငံကြီးပြောင်းလဲတွေလည်းဖြစ်နေပါဗါတယ်။အမေရိကန်အဓိကပါတီကြီးနှစ်ရက်ကကိုယ်စားလှယ်လောင်းတွေပထမဆုံးအကြိမ်စကားစစ်ထုတ်ပွဲကျင်းပပြီးချိန်မှာဆိုရင်ဒီမိုကရက်တီအတွက်စိတ်ပြတ်အားလျော့စရာပါ။ဒါပေမဲ့လည်းဒီအချိန်နေတာရှည်မခံခဲ့ပါဘူး
။မကြာသေးခင်ကပဲဒီသူတို့ရွေးကောက်ပွဲဘိုင်ဒန်နဲ့former Trump debate လုပ်တဲ့ချိန်မှာတော်တော်လေးမြင်နေရတဲ့ former Donald Trump ဘက်ကနေအနိုင်ရရှိတဲ့ဘက်ကိုအများကြီးဆွဲဆောင်မှုရှိတယ်ဒါပေမဲ့အခုကမ်လာဟဲရစ်ကိုသူတမရအရောင်းနေရာမှာရွေးပြီးအချင်းအဖြစ်ဒီတော်တော်များများတော့သူတို့ရဲ့ဘလိုပြောမလဲဆိုရှင်တော်တော်များများပို့ပြီးတော့မဲပေးချင်တဲ့စန္ဒရှိလာမယ်လို့တော့မိချမ်းမျှော်လင့်တယ်အထူးသဖြင့်သူရဲ့ဒီvice president ဒီ team ဘောအကိုရွေးပြီးအချင်းဖြစ်လဲဒီလူအရင်တော့မဲမပေးချင်တဲ့လူငယ်တွေရောအမျိုးသမီးတွေရောအခုဆိုတော့ပို့ပြီးတော့မဲပေးချင်တဲ့စန္ဒရှိလာမယ်လို့တော့မျှော်လင့်ထားပါတယ်
။ကမ်လာဟဲရစ်စာအမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးဒုတိယသမ္မတအဖြစ်2022ခုနှစ်ဇန်နဝါရီ20မှာကြံ့ချိန်ခဲ့ပါတယ်။ဒုသမ္မတဟာအထက်လွှတ်တော်ရဲ့ဥက္ကဋ္ဌလည်းဖြစ်တာကြောင့်အထက်လွှတ်တော်အတွင်းဥပဒေပြုရမှာဝင်ရောက်မဲပေးလို့ရပါတယ်။ဥပဒေအတည်ပြုဖို့ Republican နဲ့ Democrat ကြားမဲရလက်ချင်းတူတဲ့အခါမှာ Democrat အုပ်ဖြစ်တဲ့ဒုသမ္မတ Harris ဟာစံချိန်တင်လောက်အောင်အချိန်ရင်းများစွာဝင်ရောက်မဲပေးပြီးတော့ဥပဒေတွေကိုအတည်ပြုခဲ့ရမှာနှစ်ပေါင်း200အတွင်းအများဆုံးဖြစ်ခဲ့ပါတယ်Kamala Harris ဟာ2019ခုနှစ်မှာ Democrat အထက်လွှတ်တော်အမတ်ဖြစ်လာတာပါ။အထက်လွှတ်တော်အမတ်ဖြစ်နေချိန်မှာတရားရေးလွှတ်တော်ကော်မတီမှာပါဝင်ခဲ့တယ်လို့ထောက်လိုင်းရေးကော်မတီမှာလည်းတာဝန်ထမ်းဆောင်ခဲ့ဘူးပါရတယ်။2010တုန်းကတော့ Harris ဟာ California ပြည်နယ်ရဲ့ရှေ့နေချုပ်ဖြစ်ရွေးချယ်ခံခဲ့ရပါတယ်။ရှေ့နေချုပ်တာဝန်ထမ်းဆောင်နေချိန်မှာမူရစေဝါရောင်းဝယ်တဲ့ဂိုင်းတွေကိုလိုက်လံနှိမ်နင်းခဲ့တယ်လို့နှစ်နာခဲ့သူ American တွေဘက်ကခုခံကာကွယ်ရင်းအလုံးအတွက်ဒေါ်လာဘီလီယံနဲ့ချီရောကြီးငွေရရှိအောင်ဆောင်ရွက်နိုင်ခဲ့ပါတယ်
။ကျွန်တော်မမေရှိုက်ကိုရိုင်းယန်လည်းပဲဒါဟိုအမေရိကန်ပြည်အောင်စုမှာလာပြီးတော့ရွှေပြောင်းအခြေချနေထိုင်သူတူဦးဖြစ်တဲ့လူနည်းစုဝင်ပေါ့နော်။အဲကမ်မလာဟဲရစ်ဟာဆိုလို့ရှိရင်လည်းပဲအဖေကတော့လူမဲအမေကတော့ဒါကျွန်တော်တို့မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံကဆိုတဲ့အခါကျတော့ကိုကဒီမှာလူနည်းစုဝင်တယောက်အနေနဲ့ပေါ့လေ။နောက်အမျိုးသမီးလည်းဖြစ်တဲ့ခါကျတော့ဒီဒုသမရကမလာဟဲရစ်ရဲ့အနေအထားပေါ့ဒီရွေးကောက်ပွဲမှာဘယ်လိုထင်ပါလဲ
။မိန်းကလေးတယောက်အနေနဲ့ကြည့်မယ်ဆိုရင်သူ့မှာလည်းလှုပ်အားလှုပ်နိုင်စွာကန်နိုင်စွာရှိလို့ပဲဒီနေရာကိုရောက်လာတာဖြစ်တယ်။ဒါပေမဲ့လူပြောတဲ့အတိုင်းပဲ minority ဖြစ်တဲ့ခါကျတော့သူ့ကိုအဲ့လိုမျိုး vice president နေရာခြေတော်ရောက်လာနိုင်တယ်ဆိုလို့ရှိရင်ဒီအမေရိကမှာရှိတာအဲထဲမဟုတ်ပဲနဲ့တကဘာလုံးမှာရှိတဲ့လူတွေကသူတို့ တော်ရတဲ့ကြိုးစားရဆိုလို့ရှိရင်တို့နေရာဒီလိုမျိုးနေရာရနိုင်တယ်ဆိုတော့အရန်ကောင်းတဲ့အချက်ဖြစ်တယ်ပြီးတော့ဒီသူတမရနေရာမှာသူ့နေရာပေးလိုက်ချင်းသူ့တမရနေရာပေးလိုက်မယ်ဆိုလို့ရှိရင်ဒီ voter တွေကလည်းဒီ main ကလေးအများစုလည်း minority voter တွေလည်းသူ attraction ရှိလာမယ်လို့တော့မျှော်လင့်တယ
်မမေရှိုင်းကဒါအမေရိကမှာဒါမဲပေးလို့ရနေတယ်ဆိုတဲ့အခါကျတော့ကိုယ်သာမဲပေးမယ်ဆိုလို့ရှိရင်ပေါ့လေဘလို့တမရမျိုးကိုကိုရွေးချယ်မဲပေးမယ်လို့ထင်ပါလဲ
မေရှာရကျတော့ဒီကျောင်းနဲ့အခုတက်နေတော့ဆိုတော့ဒီinternational post ဆန်တဲ့ဟာရဲ့ပြီးတော့ domestic မှာလည်းဒီအလိုမျိုး inflation economic ဖက်ကိုအမြတ်မြတ်တက်အလိုမျိုးဒီdomestic affair will be low ye queue side ပြီးတော့မှာ international affair ကို queue မဆိုင်တဲ့လူရယ်ပြီးတော့မှာဒီဒီ party တခုဒီinternational affair နဲ့ domestic affair မြန်မြန်တက်တာလုတ်ပေးနိုင်တဲ့လူအဲ့လိုမျိုးတော့မဲပေးဖို့မျှော်လင့်ချပါလေ
ဒီနေ့ချင်းပါမဲ့ရွေးကောက်ပွဲကာလမှာ Republican သမ္မတလောင်း Donald Trump တနက်နေ့ပြစ်ခတ်လှုပ်ကြံခံရပါတယ်။ဒါပေမဲ့လည်းနေရွက်ကိုသာခိပြီးတော့အသက်ပေးကလွတ်မြောက်ခဲ့ပါတယ်။နိုင်ငံရေးဘူဟာရာချင်းသဘောထားမတိုက်ဆိုင်ကြပေမဲ့လည်းအခုလိုပြစ်ခတ်လှုပ်ကြံမှုကိုတော့သမ္မတ Joe Biden အပါအဝင်အားလုံးကစန့်ကျင်ရှုတ်ချပါတယ်။အခုလိုအသက်ပေးလှုပ်ကြံတာတွေအထူးပါကြောင်ဖြစ်လာတာပါလေ။ဘလို့သင်ခန်းစာတွေယူနိုင်မှာပါလဲ
။ Former President Trump လည်း assassination အသက်ကဘူးဖြစ်ပြကိုကျွန်တော်တို့တွေးခဲ့တယ်ဒါမဲ့ဒီဟာအမှန်မှာတော့ထူးဆန်းတဲ့အရာမဟုတ်ပါဘူးဘာလို့ဆိုတော့ကျွန်တော်တို့ပြီးခဲ့တဲ့လက်နှစ်ငါနှစ်6နှစ်ကိုကျွန်တော်တို့ပြာကြည့်မယ်ဆိုလို့ရှင်ဒီ rhetoric ပေါ့လေကျွန်တော်တို့အပြောအဆိုစကားလုံးသုံးတဲ့ဟာတွေရယ် individual တယောက်ပုဂ္ဂိုလ်အနေနဲ့တုံးတဲ့ဟာတွေကတော်တော်ကိုလူထိတဲ့ကျင်းနာကျင်စီတဲ့အတုံးထုံးနေကျွန်တော်တို့တော်တော်တုံးလာတာကိုကျွန်တော်တို့တွေ့ရတယ် former president ကိုတိုင်ပြီးတော့လည်းကျွန်တော်တို့ဒီ congress မှာ senators congress မှာတချို့တွေကအဲ့ဒီနောက်ကိုလိုက်ပြီးတော့မှပြောလာခဲ့တာကိုကျွန်တော်တို့တွေ့ရတယ်ဒီမှာပဲကျွန်တော်တို့ပြန်စဉ်းစားဖို့လို January 6 202021မှာဖြစ်ပျက်ကိုကျွန်တော်တို့ပြန်စဉ်းစားဖို့လို့အဲ့ဒါလဲ development အကြဖက်မှုတွေပါပဲပြီးတော့လဲတခြားနေရာမှာအများကြီးကျွန်တော်တို့တွေ့ခဲ့တယ် Michigan တို့ဒီ California တို့မှာသူတို့ senators တွေကိုတပ်ဖြတ်ဖို့ကြိုးစားမှုတွေကျွန်တော်တို့တွေ့ရတယ်ဆိုတော့အခုက very polarized party နဲ့ party အစားကျွန်တော်တို့တွေးရတယ်ဒီစိတ်မကောင်းပါဘူးဒါပေမဲ့ဒီဟာကျွန်တော်တို့ lesson လို့ပဲကျွန်တော်မြင်ပါတယ်ဒီအဖြစ်အပျက်ကနေစားပြီးတော့မှကျွန်တော်တို့ကtone down ပေါ့လေကျွန်တော်တို့အပြောအဆိုကအစတယောက်နဲ့တယောက်ဒီနိုင်ငံရေးသဘောထားချင်း policy မူဝါဒကမတူညီမှုတွေရှိပါတယ်အဲ့ဒါနိုင်ငံရေးမှာတော့ရှိသင့်ပါတယ်ဒါပေမဲ့ civility ဆိုတဲ့တရားနဲ့တရားယုံကြည်မှုနဲ့တရားနဲ့တရားလေးစားပြလာလေးစားမှုနဲ့ကျွန်တော်တို့ကဒီနိုင်ငံရေးကို discourse လုပ်ဖို့ကအရေးကြီးတယ်ဆိုတာကိုကျွန်တော်တို့ lesson နဲ့ reminder အတိပြပေးတယ်လို့ကျွန်တော်တို့မြင်ပါတယ
်ခုအခါဒုသမရကမလာဟဲရစ်စာသူ့ရဲ့လက်တွဲဘက်ဒီမိုကရက်ဒုသမရလောင်းအဖြစ်မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်ကိုရွေးချယ်လိုက်ပါတယ်တင်မော့စာအမေရိကန်ပြည်တွင်းလုံခြုံရေးအရေးတဖွဲ့ဝင်ကျောင်းဆရာအမေရိကန်ဖတ်ဘောအာဂဇာနီဗျာအောက်လွတ်တော်အမတ်တွေအဖြစ်လဲတာဝန်ထမ်းဆောင်ခဲ့ဘူးပါခင်ဗျာ
တိမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ုံနဲ့တိမန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့တိရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ကုရောသိပ်ပံနဲ့နည်းပညာကဏ္ဍလှည့်ကြပါပြီဗျာဒုတိယကမ္ဘာစစ်အတွင်း1945ခုနှစ်ဩဂတ်စ်လမှာဂျပန်နိုင်ငံဟီရိုရှိမားနဲ့နာဂါဆာကီမြို့တွေမှာကျဲချခဲ့တဲ့သိပ်ပံပညာရှင်တွေကအနုမြူခစ်ကိုကူးပြောင်းမှုတီထွင်ခဲ့တဲ့အနုမြူဘုံအကြောင်းကိုဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုနဲ့ဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ဗျာ
ဩဂတ်စ်လဆိုလို့ရှင့်1945ခုလွန်ခဲ့တဲ့နှစ်ပေါင်း89နှစ်ကပေါ့နော်အနုမြူဘုံကိုစတုံးနဲ့လာပါဆင်ဆိုတော့ဒီအနုမြူဘုံနဲ့ပတ်သက်ပြီးသိချင်လို့ပြောပြပေးပါဆင
်1945ခုနှစ်ကပေါ့အမေရိကန်ကဂျပန်ရဲ့မြေပေါ်မှာအနုမြူဘုံကိုစတင်တုံးတာပေါ့ဒါကမ္ဘာမှာပထမဆုံးနဲ့နောက်ဆုံးလူတွေပေါ့ချရတဲ့အနုမြူဘုံပဲအမှန်တန်နာစရာကောင်းတဲ့ဒီအဖြစ်ရတွေကိုကျွန်တော်တွေ့မြင်ပြီးတော့လူတွေသင်ခန်းစာယူဖို့ပေါ့လေသိပ္ပံပညာရှင်တွေကဒါကိုအနုမြူခစ်တစ်ခစ်ဆန်းသစ်တီထွင်တွေ့ရှိလိုက်တယ်လို့ပြောကြင်ပါတယ်အနုမြူဘုံဟာတကယ်တော့ကျွန်တော်တာမန်ဓာတ်ပြုခြင်းနဲ့လုံးဝမတူတဲ့အတွင်းကနေကလီစာကိုထုတ်တော့အတုံးပြုတ်နိုင်တဲ့ပညာရောက်ကိုတွေ့ရှိတာဖြစ်တယ်ဒါကဘာမှာအရေးကြီးတဲ့ခစ်တစ်ခစ်ကိုကြောင်းသွားတယ်လို့လည်းယူဆနိုင်တယ်ဒါကြောင့်ဒါအမှန်အရေးကြီးတာပေါ့လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ပါဆရာဆရာပထမဆုံးကျဲတာကဟီရိုရှိမားမှာเนาะဆရာဂျပန်မှာဂျပန်နိုင်ငံကဟီရိုရှိမားမှာလူတွေလည်းတော်တော်တည်ကြတယ်ပြအဲ့တော့ကျဲတဲ့ဘုံအမျိုးအစားနဲ့ဘယ်လိုကျဲတယ်ပေါ့เนาะအဲ့ဒါလေးနည်းနည်းပြောပြပေးပါဆရာ
အဲပထမဆုံးကတော့လွန်ခဲ့တဲ့89နှစ်ကဟောကုလ600နှစ်ကဟီရိုရှိမားမြို့ကိုကျဲချတဲ့ဘုံကိုသူက little wine လို့နာမည်တတ်ထားတဲ့ကလေးလေးပေါ့ဒီဘုံက uranium 235နဲ့လုပ်တဲ့ဘုံလို့အ uranium isotope ပေါ့အဲ့ဒီ isotope ပါမတည်မြဲဘူးမတည်မြဲတော့သူ့ကိုကျွန်တော်တို့က neutron နဲ့သွားတိုက်လိုက်ရင်ပြိုကွဲတယ်ဒါပေမဲ့ဒီတိုင်းပြိုကွဲတာမဟုတ်ဘူးနဲ့ဆက်ခါပြိုကွဲအောင်ပြုလုပ်နိုင်တယ်ဆိုရင်စွမ်းအင်ကအများကြီးထွက်ခါတိုင်းလို nucleus အပြင်ကဓာတ်ပြုခြင်းမဟုတ်ဘူးအတွဲမှာဓာတ်ပြုခြင်းဖြစ်တဲ့အတွက်စွမ်းအင်ကအမတန်ကြီးကြီးမားမားထွက်လာပါတယ် nucleus ကို neutron နဲ့တိုက်လိုက်တဲ့အခါမှာ nucleus ကနှစ်ပိုင်းပြိုကွဲသွားလို့ပေါ့ဥပမာ uranium 235ကနေပြီးတော့ cerium တို့လိုမျိုး lead တို့လိုမျိုးသွားဖြစ်တယ်အဲ့တော့သူကဓာတ်ပြောင်းသွားတဲ့အတွက်ကြံတဲ့နေရာမှာကြံတဲ့ပစ္စည်းတချို့ဟာစွမ်းအင်ဖြစ်ပြောင်းသွားတယ်။အဲ့စွမ်းအင်ကအမှန်ကြီးမှားတယ်။ TNT ဘုံလို့ခေါ်တဲ့ရန်ဘလူးအားအမှန်ကောင်းတဲ့ဟာပေါ့လေ။အဲ့တန်ချိန်ပေါင်း 15,000 လောက်ထိတူညီတဲ့ဘုံကိုဟီရိုရှိမားမြို့မှာသွားကျဲချပါတယ
်။အပျက်စီးရအောင်ဆက
်။အပျက်စီးကတော့တကယ်တော့မြို့ရဲ့65ရာခိုင်နှုန်းလောက်တော့ပျက်စီးသွားတယ်။လူကတော့ကျွန်တော်ထင်ပါတယ်။3,000တော့ရှိတယ်ဟီရိုရှိမားမြို့မှာလူရေ9,000လောက်ပါချက်ချင်းသေသွားတယ်ဒါပေမဲ့နောက်ထပ်တစ်နှစ်လောက်ကြာတဲ့အခါမှာ3,000လောက်ထပ်သေသွားတယ်ဒီအပြည့်စီကတော့အမှန်ကြောက်စရာကောင်းပါလေအနုမြူဘုံကျဲချလိုက်တဲ့ပြိုင်နဲ့ 11.4 စုရမီတာပေါ့အတွင်းကပစ္စည်းအကုန်လုံးကချက်ချင်းလို့ပစ္စည်းသွားတယ်လူတွေတရိတ်ဆန်တွေအပြင်တွေပါအကုန်လုံးသိသွားတယ်ဒီဟီရိုရှိမားမှာအမှသူကြံခဲ့တဲ့ dome ဆိုတာရှိတယ်လေအမှန်တန်ထူထဲတဲ့ concrete တွေနဲ့လုပ်ထားတဲ့ဟာတန်တွေတွေနဲ့လုပ်ထားတဲ့ဟာအနှဲငယ်ကြံခဲ့တဲ့ဟာကိုယနေ့ထိပြကမ်းမှာပြထားတာရှိတယ်လေဒီကြောက်စရာကောင်းတဲ့ဘုံရဲ့ပမာဏဟာသေးတယ်လို့ဆိုရမယ်အဲ့ချက်ပို့ပြီးတော့ကြီးတာတော့နဂါစကီမှာခြားတဲ့ဘုံပဲဖြစ်တယ်ဟာနဂ
ါစကီကနောက်ဟိုဟာ3ရက်နေမှခြားရနော်ဆရာ
ဟုတ်တယ်9ရက်နေပေါ့ဩဂုတ်လ9ရက်နေမှာနဂါစကီမှာခြားတယ်သူကြတော့ fat man လို့ခေါ်တဲ့ဘုံကိုသုံးတယ်သူကတော့ plutonium isotopes ကိုအသုံးပြုထားတော့ပေါ့အဲ့တော့မတူတော့မတူဘုံရင်းကမတူဘူးနဂါစကီဘုံမှာခြားတဲ့ဘုံကပို့တော့အားပြင်းတယ် TNT ရန်ဘလူးတန်ချိန် 2000 နဲ့ညီမျှတယ်လို့တွေ့ရတယ်ဒီမြို့ကတော့တသေးလေးပေါ့လေတသေးလေးဆိုတော့လူရေ3000လောက်အဲ့မှာတခါတည်းပြဆုံးရတယ်ဒီဟာတော့ဂျပန်ကအရန်ကိုတုံ့လှုပ်သွားတော့ပေါ့အမေရိကန်ကလည်းသူတို့ထပ်ပြီးတော့လုံနိုင်သေးတယ်ဆိုတော့ပြောတော့နောက်တပတ်ကြာပေါ့ ဩဂုတ်လ15ရက်နေ့မှာအပြေးပိုင်လက်နဲ့ချလိုက်ပါတယ်စစ်ပြေငိမ့်လိုက်တာပေါ့အဲ့တော့ဒါစစ်ပြေငိမ့်အောင်လုပ်နိုင်တဲ့ဘုံဆိုတော့လည်းတချို့ကယူဆရတယ်ဒါပေမဲ့တောက်စီရကောင်းတာဒီဘုံတွေကတနိုင်ငံတနိုင်ငံထိန်းချောင်းနိုင်တယ်ဆိုတော့ဘုံတွေအပြိုင်ဆိုင်လုပ်ကြတယ်နဂါစကီတို့ဟီရိုရှိမာတို့မှာချတဲ့ဘုံကိုကျွန်တော်တို့ကဖစ်ရှင်ဘုံလို့ခေါ်တယ်ဖစ်ရှင်ဆိုတာအပိုင်ပိုင်ကွဲသွားတယ်ဒီယူရေနီယံတို့ပလူတိုနီယံတို့အပိုင်ပိုင်ကွဲသွားတယ်နောက်တစ်မျိုးဘုံကတော့နျူကလ িয়ার ဘုံလို့ပဲခေါ်တယ်တာမိုနျူကလ িয়ার ဘုံလို့လည်းခေါ်တယ်အဲ့ဒါကတော့ဖျူရှင်ဘုံလို့ခေါ်ပါတယ်ဟိုက်ဒရိုဂျင်တွေပေါင်းတော့ဟီလီယံဖြစ်သွားတဲ့ဘုံပါသူကတော့အင်အားအမတန်ကြီးပါတယ်ခုနကဟီရိုရှိမာမှာခြားတယ်နဂါစကီမှာခြားတဲ့ဟာကရန်ဘလူးတန်ချိန်2000လောက် TNT တန်ချိန်2000လောက်နဲ့ညီတယ်လို့ပြောတယ်ဒါပေမဲ့ဖစ်ရှင်ဘုံကြတော့တန်ချိန်ပေါင်း10သန်းလောက်ထိအနည်းဆုံးရှိတယ်ဘလူးနဲ့တူလဲဆိုနေပေါ်မှာပေါက်ကွဲနေတဲ့ပုံစံမျိုးပဲကျွန်တော်တို့အကုန်လုံးသံမိုနျူကလ িয়ার ဆိုတာအလင်းလဲထွက်တယ်ရောင်ခြည်လဲထွက်တယ်ပျက်စီးမှုလဲအမတန်များတယ်တန်ကြီး10သန်းတော့အနည်းဆုံးရှိတော့ခုနနဲ့စဉ်းစားရင်အစပေါင်းတထောင်လောက်တော့မှများတယ်အဲ့တော့ဟိုတုန်းကမြို့တစ်မြို့ကိုဖျက်နိုင်တယ်ဆိုရင်အခုကမြို့10မြို့နဲ့မြို့တရာကြားထိအောင်တခါလဲဖျက်ဆီးနိုင်တယ်လို့ကျွန်တော်ယူဆရတယ
်ဟီရိုရှိမာနဲ့နာဂါစကီမာဒီကျဲတဲ့ဘုံတွေပေါ့နော်ဓာတ်ဆောင်ကြီးတင်တဲ့နောက်ဆက်တွဲအခြေအနေရောဒီဟိုဓာတ်ပြုတ်ဘုံတွေဘာတွေနည်းနည်းရှင်းပြပေးပါဆရာ
သူကalpha ရောင်ကြီး beta ရောင်ကြီး gamma ရောင်ကြီးဆိုရောင်ကြီးထုံးမျိုးထွက်တယ်အဓိကတော့ gamma ရောင်ကြီးအဲ့ဒီအလင်းကမြင်တော့မမြင်ရ x-ray လို့မျိုးပဲသူကသွေးပြည်ဥတွေကိုပျက်စီးစေပြီးကန်ဆာရောဂါတွေဖြစ်ကြတယ် leukemia လို့ခေါ်တဲ့သွေးကန်ဆာတွေအများကြီးဖြစ်ကြတယ်ကလေးမရနိုင်ဘူးမှတ်ညာချုပ်ရင်တာပေါ့နော်ယူသွားတယ်ကြောင်သွားတယ်စားတော့ဆရာတွေ radiation ကလည်းတော်တော်လေးဆိုးပါတယ်မြေကြီးပေါ်ရောက်သွားလို့မြေကြီးမှာရှိတဲ့ပစ္စည်းတွေကတခါအနုယူတတိကြွားလေအဲ့ဒီမြေကြီးမှာရှိတဲ့အပင်တွေကမြက်တွေပါညာတွေကိုနွားတွေကစားတယ်တိရစ္ဆာန်တွေစားတယ်အဲ့ဒီတိရစ္ဆာန်တွေလူတွေစားတော့နောက်တစ်ဆင့်ထပ်ပြီးတော့ယောဂါတွေရပါတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
CIC စနေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voebemis ဖြစ်ပါတယ
်။ VOE အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပြုခြင်းနဲ့ဒါမှမဟုတ်ကုဒေတာတွေကသတင်းထူးတွေကိုပေးပို့လို့ရဆိုရင်တော့ bemis@voenews.com ကိုပေးပို့နိုင်ပါတယ်ဗျာ။ဒါမှမဟုတ်လည်း VOE ရဲ့ Facebook Messenger ကနေစာရေးသားပေးပို့နိုင်ရပါတယ်။ခုတော့ကျွန်တော်တို့ရဲ့စနေမနေ့အစီအစဉ်လေးလည်းပြီးဆုံးကံဒီဖြစ်ပြီဖြစ်လို့ထိတ်တန်းသတင်းတွေကိုကျွန်တော်ကပဲပြန်လဲစူးစီးအချင်းချင်းတပြပါမယ်ခင်ဗျာအစ္စရေးကတောက်ကြနေ့မှာဂါဇာတောင်ပိုင်းခန်းယူနစ်ဒေသကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့အစ္စရေးကာဝေးဌာနကကြေညာပါတယ်ဒါဟာပါလက်စတိုင်းတွေရဲ့ rocket launcher နဲ့ပစ်ခတ်မှုကိုလက်တုံ့ပြန်တာဖြင့်ဒီဒေသမှာအကြမ်းဖက်သမားတွေနဲ့သူတို့ရဲ့အခြေခံအဆောက်အအုံရှိတယ်လို့ထောက်လန်းသိရှိရတဲ့အတွက်တိုက်ခိုက်တာဖြစ်ကြောင်းပြောပါတယ်တခါရုရှားယူကရိန်းစစ်ပွဲမှာတော့ယူကရိန်းတပ်တွေဝင်ရောက်တိုက်ခိုက်တဲ့ Kars ဒေသကိုရုရှားအစိုးရကတောက်ကြနေမှာအရေးပေါ်အခြေအနေကြီးညာလိုက်ရပါတယ်။ယာနဲ့ချီတဲ့ယူကရိန်းတပ်သားတွေနေဆက်ကြောဖြတ်ပြီးရုရှားပိုင် Kars ဒေသတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာ၄ရက်မြောက်နေ့မှာပဲအခုလိုကြီးညာရတာပါ။ဒါဟာယူကရိန်းကိုရုရှားကြွတ်ကြော်တိုက်ခိုက်ခဲ့တာနှစ်နှစ်ခွဲကျော်ကာလအတွင်းယူကရိန်းကရုရှားမြေပေါ်ကိုအကြီးမားဆုံးဝင်ရောက်တိုက်ခိုက်မှုလည်းဖြစ်ပါတယ်။တခါအီရန်နိုင်ငံဟာဒီသတင်းပတ်ထဲမှာနှစ်ရက်တွင်လူပေါင်း29ဦးကိုကုပ်မြတ်ခဲ့တယ်ဆိုတဲ့သတင်းတွေကြောင့်အထူးစိုးရိမ်စိတ်ပူကြောင်းကုလသမဂ္ဂလူခွင့်မဟာမင်းကြီးဘောကတ်တ်ကပြောပါတယ်။ဒါဟာအချိန်ကာလတော်တော်လေးအတွင်းကုပ်မြတ်ခံရသူအရေအတွက်သိပ်များနေရဖြစ်ကြောင်းပြောပါတယ်။မြန်မာသတင်းတပုတ်မှာတော့မလေးရှားနိုင်ငံက electronic ဆက်ယုံတစ်ခုကိုစစ်ဆေးရမှာအထောက်ထားမဲ့နိုင်ငံသား29ဦးဖမ်းဆီးခံရပြီးဒီထဲမှာမြန်မာအမျိုးသမီး60ကျော်ပါဝင်တယ်လို့မလေးရှားအာဏာပိုင်တွေကဩဂတ်စ်လ10ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ထိတ်တန်းသတင်းအချင်းတွေကတော့တလောက်ပါပဲညာကုမနက်ခင်အစီအစဉ်တင်ဆက်နိုင်မှုဖြစ်မြောက်အောင်ဆောင်ရွက်ချက်တွေမှာထုတ်လို့ရမှုကမတ်တင်ကြီးထိုက်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James ပဲဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်တင်ဆက်သူညီညာရေးပါဒီကနေ့မနေ့အစီအစဉ်တွေကို VOA website YouTube Facebook စာမျက်နှာတွေကနေတိုက်ရိုက်ကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါတယ်ညာ VOA American တိုင်းရဲ့စနေမနေ့ခင်အစီအစဉ်တွေဒီမှာပဲအဆုံးသတ်ပြသည်ညာတော်တော်ရှင်တွေအားလုံးဘေးရန်ကြီးကင်းကြပါစေ